Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်ဒီဇင်ဘာလ12ရက်စနေညဘက် VOA အစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုရာယူရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေလက်စုံလို့ပြောပြပါမယ် Pfizer နဲ့ German company BioNTech တို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတွက်ပထမဆုံးအကြိမ်အဖြစ်ခွင့်ပြုလိုက်ပါပြီ။ဒီကာကွယ်ဆေးဟာဘေးရန်ကင်းပြီးဗိုင်းရပ်စ်ကူးစက်မှုကိုအခိုင်အမာကာကွယ်နိုင်တယ်လို့အစားအစာနဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကတောက်ကြံနေမှပြောပြီးအတည်ပြုလိုက်တာပါ။အခုလိုပထမဆုံးကာကွယ်ဆေးကိုသုံးစွဲဖို့အတည်ပြုလိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဂုဏ်ယူပြောဆိုခဲ့ပါတယ်
။ Today our nation has achieved a medical miracle.We have delivered a safe and effective vaccine.
ဒီနေ့မှာကျွန်တော်တို့နိုင်ငံဟာဆေးဘက်ဆိုင်ရာအမကန်အခြေအနေတခုအောင်မြင်ရရှိခဲ့ပါပြီ။ဒေကင်ပြီးထိရောက်တဲ့ကာကွယ်ဆေးတခုကို6လအတွင်းမှာကျွန်တော်တို့ထုတ်နိုင်ခဲ့ပါပြီ။ဒါဟာတမိုင်းမှာအကြီးမားဆုံးသိပ္ပံပညာရေးဆိုင်ရာအောင်မြင်မှုကြီးတခုပါ။ဒီဆေးဟာလူသန်းပေါင်းများစွာရဲ့အသက်ကိုကယ်တင်မှာဖြစ်ပြီးကာယရောဂါကိုသိမ့်မကြခင်မှာပဲလုံးဝချုပ်ငြိမ်းသွားစေမှာဖြစ်ပါတယ်လို့သမ္မတထရမ့်ကဗီဒီယိုရိုက်ကူးပြောဆိုပြီး Twitter ပေါ်မှာတင်ခဲ့ပါတယ်။အရေးပေါ်အခြေအနေဖြင့်အသုံးပြုဖို့ FDA ကအတည်ပြုပေးလိုက်တဲ့ကာကွယ်ဆေးကို24လရည်အတွင်းထိုးပေးမှာဖြစ်ပြီးအမေရိကန်နိုင်ငံသားအားလုံးအတွက်အခမဲ့ထိုးပေးမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ရဲ့အခုပြောဆိုချက်ကကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားတာနဲ့တော့ဆန့်ကျင်နေပါတယ်။အမေရိကန်နိုင်ငံသားအများအပြားကာကွယ်ဆေးထိုးရောက်ဖို့အတွက်ကနောက်ထပ်လာပေါင်းများစွာကြာနိုင်ပြီး COVID-19 ချုပ်နှိမ့်သွားဖို့ဆိုတာကတော့အဝေးကြီးလို့သိတယ်လို့ကျန်းမာရေးပညာရှင်တွေတာဝန်ရှိသူတွေကပြောထားတာပါ။Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုတောက်ချာနေနှောင်းပိုင်းကအတည်ပြုခဲ့တာအမေရိကန်တနိုင်ငံနဲ့မဟုတ်ဘဲမက္ကဆီကိုနိုင်ငံကလည်းတရက်ထဲမှာပဲဒီဆေးကိုအတည်ပြုခဲ့ပါတယ်။အခုဆိုရင်ဒီကာကွယ်ဆေးကိုအတည်ပြုထားတာ6နိုင်ငံရှိသွားပြီဖြစ်ပြီးဒီမတိုင်ခင်ကဂျီတိန်၊ဘာရိန်၊ကနေဒါနဲ့ဆော်ဒီအာရေဗျတို့ကအတည်ပြုထားပါတယ်။ကာကွယ်ဆေးကိုအတည်ပြုလိုက်တာဟာမျှော်လင့်ချက်ရဖို့အကြောင်းတစ်ခုဖြစ်လာစေတယ်လို့မက္ကဆီကိုလက်ထောက်ကျန်းမာရေးဝန်ကြီးလက်ဖြင့်ကာယောဂဆိုင်ရာပညာရှင်လက်ဖြင့်တဲ့ဟူဂိုလိုပက်စ်ကာတဲလ်ကပြောပါတယ်။မက္ကဆီကိုနဲ့ Pfizer ကုမ္ပဏီအကြားကာကွယ်ဆေးအလုံးရေ34သန်းအတွက်စာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ပြီးပထမဆုံးအထုပ်ကိုဒီလနှောင်းပိုင်းမှာရဖို့ခန့်မှန်းထားတယ်လို့ Reuters သတင်းဌာနကပြောပါတယ်။ကမ္ဘာတဝန်းကိုဗစ်ကူးစက်မှုနဲ့တည်ဆုံမှုကိုစည်းမျဉ်းပြုစုမှတ်တမ်းတင်ဖော်ပြနေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရမက္ကဆီကိုနိုင်ငံမှာ COVID-19 ရောဂါကူးစက်သူ 1.2 သန်းရှိပြီးတည်ဆုံသူက13,000ရှိထားပါတယ်။ကမ္ဘာတဝန်း COVID-19 ရောဂါကူးစက်မှုအခြေအတွက်မှာအမေရိကန်ပြည်ရင်ဒုတိယလိုက်နေတဲ့အိန္ဒိယနိုင်ငံကလူငယ်24နှစ်အရွယ်အတွင်းရောဂါပိုးနောက်ထပ်ကူးစက်သူ3000ရှိတယ်လို့ဒီကနေ့အစောပိုင်းမှာပြောပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာရောဂါကူးစက်သူပေါင်း 6.3 သန်းရှိပြီးဘရာဇီးနိုင်ငံကတော့6သန်းကျော်နဲ့တတိယကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ်ကာယရောဂါစားရဲကဆိုရင်တရက်အတွင်းကူးစက်မှုအများဆုံးအဖြစ်နောက်ထပ်လူ950ရောဂါကူးစက်ခဲ့ပါတယ်။လူငယ်24နှစ်အရွယ်အတွင်းနောက်ထပ်သေဆုံးသူက6ဦးရှိပါတယ်။အခုဆိုရင်တောင်ကိုရီးယားမှာရောဂါကူးစက်သူပေါင်း4,100ကျော်နဲ့သေဆုံးသူပေါင်းက958ဦးရှိပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ပိုးကူးစက်သူ621ဦးစံချိန်တင်ထပ်တိုးပါတယ်။အဆိုပါဘက်ကရည်ရွယ်လှုပ်ဆောင်မှုတွေအားနည်းနေတဲ့ဂျပန်နိုင်ငံမှာအားလိုက်ရဲ့ကာလအတွင်းပိုးကူးစက်သူပိုများလာမှာကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ဂျပန်မှာရောဂါကူးစက်သူပေါင်း 13,400 ရှိပြီးသေဆုံးသူက2,500နီးပါးရှိနေပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကခေါင်းဆောင်3ဦးကိုရွေးချယ်လိုက်တဲ့အကြောင်းပါတီတော်ဝင်ရတူဖြစ်သူဒေါက်တာမျိုးညွန့်ကဒီကနေ့ပြောပါတယ်
။တိုင်းရင်းသားအဖွဲ့များနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့ခေါင်းဆောင်3ဦးရွေးလိုက်ပါတယ်။တစ်ကဒေါက်တာအောင်မွေးညူပါ၊နှစ်ကဒေါ်နိုင်ခင်ထွေးမြင့်ပါ၊3ကဦးအင်ထုံးခန်းနော်ဆာမှာသူတို့3ဦးကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးတိုင်းရင်းသားနိုင်ငံရေးပါတီများနဲ့ကျွန်တော်တို့ဦးဆောင်ပြီးတော့ဆွေးနွေးမှာပါ။အမြန်ဆုံးသူတို့ရဲ့လုပ်ငန်းကိုစတင်နိုင်ဖို့ကျွန်တော်မျှော်လင့်ပါတယ
်။ NLD ဘူအလုံးမှုဆောင်အဖွဲ့အစည်းအဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပပြီးတဲ့နောက်ဒေါက်တာမျိုးညွန့်ကသတင်းတော့တွေကိုအဲဒီလိုပြောသွားတာပါ။ဒီအဖွဲ့အဓိကလှုပ်ဆောင်မှာကတော့ဒိုင်းနာပါတီတွေလိုချင်တဲ့သဘောထားကိုအရင်နှောင်းထောင်းမယ်၊ညှိနှိုင်းလို့ရတဲ့နေရာတွေမှာညှိနှိုင်းပြီးပုံသဘောထားရအောင်လုပ်မယ်။ပြီးရင် NLD ဘူအလုံးမှုဆောင်အဖွဲ့မှာပြန်ဆွေးနွေးပြီးအတည်ပြုမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်။လူမှရှိရွေးကောက်ပွဲမှာပါတီတရားထဲကနေအစိုးရဖွဲ့နေတဲ့အရေးအတွက်နဲ့နိုင်ရခဲ့ပြီးတဲ့နောက်NLD ပါတီကဒိုင်းနာပါတီတွေနဲ့လက်တွဲလို့ဆောင်ရေးကမ်းလှမ်းခဲ့ပြီးတရင်ဘက်အတော်ကြမှာအခုလိုဆွေးနွေးမဲ့အဖွဲ့ကိုဖွဲ့စည်းလိုက်တာပါအခုလိုလှုပ်ဆောင်တာဟာလက်တလော့အစိုးရဖွဲ့ရေးကိစ္စဆိုတာထက်အနာဂတ်ပြည်ထောင်စုရဲ့ပုံတံတန်ကိုဘုံသဘောတူညီမှုရအောင်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်း ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေမှာပါဝင်တဲ့လူတွေကိုတင်ပြလာမယ်ဆိုရင်လည်းထည့်သွင်းစဉ်းစားရမယ်ပြန်လည်ညှိနှိုင်းရမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်။တမတော်က NLD နဲ့ဆွေးနွေးဖို့စမ်းသပ်ရှိတယ်ဆိုရင်ပါတီအနေနဲ့အမြဲတမ်းအသိရှိတဲ့အကြောင်းဒီနေရာမှာဥထိပ်ထားရမှာကနိုင်ငံရဲ့အရေးကြီးဆုံးပြဿနာဖြစ်တဲ့ပြည်တွင်းစစ်ချုပ်ငြင်းရေးနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဝါရပေါ်ထွန်းရေးဆိုတဲ့အချက်တွေအပေါ်အခြေခံရင်မဆွေးနွေးနိုင်စရာဘာမှမရှိပါဘူးလို့လည်းဒေါက်တာမျိုးညွန့်ကပြောတော်ပါတယ
်။ဒီလိုမျိုးစံတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ31 kHz 6833ည5ကီလိုမီတာ32 kHz 6383ည5ကီလိုမီတာ51kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောရရှင်များရှင်ကျမကစုမုံမှာဒီဇင်ဘာလ12ရက်နေ့ရက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။တင်ဆုံးသွားတဲ့ခင်မုန်းဖြစ်သူအတွက်နင်နာချေအမေရိကန်ဒေါ်လာ2တန်းပေးဖို့မြန်မာအစိုးရကိုရိုဟင်ဂျာအမျိုးသမီးတဦးကတောင်းဆိုလိုက်ပါတယ်။ဒီကြတဲ့2018ခုနှစ်တုန်းကမြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေအတွင်းစစ်သားတွေတက်လို့တေဆုံးသွားရတဲ့သူမရဲ့ခင်မုန်းအတွက်နင်နာကြေးတောင်းဆိုလိုက်တာလို့ရှင်းနေတွေကပြောပါတယ် Legal Action Worldwide Law နဲ့ International Law Fund ကဘာလုံးဆိုင်ရာတရားမျှတမှုရရှိရေးဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့ကြီးကလည်းဒီသတင်းပတ်ကြားသားပေးနေကပဲမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ထံကိုအင်းဒီယန်ကျေးရွာမှာအသက်ခံလိုက်ရတဲ့ရိုဟင်ဂျာရှုခတ်ဦးလာရဲ့ဇနီးဖြစ်သူရိုဟင်ဂျာမုံဆိုးမစီတရာဘီကန်ရဲ့ကိုစားအမှုတွေကိုစတင်တင်ပြလိုက်တာဖြစ်ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံလူ့ခွင့်ကော်မရှင်စီကိုဦးတိုက်လျှောက်ထားတဲ့နေနာကျေးတောင်းဆိုမှုကတော့ရိုဟင်ဂျာတွေရဲ့ဈာမှာပထမဆုံးအကျင့်ဖြစ်ပါတယ်လို့ဇနီးဘာခြေဆိုင်ဥရေရေးရာအခမဲ့အကျိုးဆောင်ပေးနေတဲ့ရှင်းလင်းအဖွဲ့ Lord ကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့လူ့ခွင့်ကော်မရှင်ရဲ့မှတ်ချက်ကိုရနိုင်မှု Writer သတင်းဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရခဲ့သလိုမြန်မာအစိုးရဖြစ်စီအမျိုးသားလူ့ခွင့်ကော်မရှင်ဘက်ကဖြစ်စီတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးလည်းမရှိသေးပါဘူး။ဒီကံရဲ့ခင်မုန်းဖြစ်သူအသက်35နှစ်အရွယ်ရှုခစ်ဦးလာဟာ2018ခုနှစ်စက်တင်ဘာလတုန်းကအင်းဒီကျေးရွာမှာရွာသားတွေနဲ့စစ်သားတွေရဲ့တပ်ဖြတ်မှုကိုခံရပြီးတော့လူအစုလိုက်အပြုံလိုက်မြုံနှံခံလိုက်ရတဲ့အမျိုးသား10ဦးတွေကတဦးဖြစ်ပါတယ်။ဒီအင်းဒီကျေးရွာလူတက်မှုနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်သားတွေကိုတပ်မတော်ဘက်ကစစ်ခုံရုံးနဲ့စုံစမ်းစစ်ဆေးပြီးအလုပ်ကျန်းတဲ့ထောင်နဲ့ဆယ်မြင့်ချမှတ်ခဲ့ပေမဲ့တစ်နှစ်တောင်မှမကြာဘဲလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာကြတာပါ။ဒီအင်းဒီကျေးရွာလူတက်မှုကိုစုံစမ်းဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ကလည်းနိုင်ငံတော်ရုပ်ဝတ်ချက်ဖောက်ပြမှုနဲ့အကျဉ်းဆောင်ထဲမှာတစ်နှစ်ခွဲလောက်နေခဲ့ကြရတာပါဒီပြည့်ရတဲ့နေ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လည်းလူမျိုးစုံတက်ပြမှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံးမှာအမှုရင်ဆိုင်နေရတာပါမြန်မာအစိုးရဘက်ကတော့လူမျိုးတုံးတက်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုညှင်းဆန်းထားသလိုရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းလက်မခံပါဘူးရှင်အမေရိကန်ဘက်ကတရင်ကိုဆက်ချင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်းပြန်ခဲ့ရတဲ့ပြည်내၄ခုကမဲရလက်တီကိုတရားမဝင်သတ်မှတ်ကြေညာပေးဖို့တက်ဆက်ပြည်내ကရှောက်ထားတာကိုတရားရုံးချုပ်ကတောက်ကြားနေမှာဖယ်ချလိုက်ပါတယ်။အဲ့ဒီပြည်내တွေမှာတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တာပါ။ဒါဟာဖြင့်ရွေးကောက်ပွဲရလက်ကိုပြောင်းပြန်လှန်ပစ်ဖို့တရားရုံးတွေကနေတဆင့်သမ္မတထရန့်စ조사နေခဲ့တာအဆုံးတက်လူနေဖြစ်သွားတဲ့သဘောပါပဲ။သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေမဲပေးတာကိုနှောက်နှေးစေဖို့အကြိမ်နဲ့ပြင်ခဲ့ရတဲ့ဒီပြည်နယ်လေးခုမှာတင်းလာနေကြရင်ကိုယ်စားလှယ်တွေမဲပေးမဲ့ကိစ္စကိုတားဆီးဖို့အခုလိုတရားရုံးချုပ်ထိတက်ပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်ရှင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရတင်မှာပါဝင်မှုရွေးချယ်ထားတဲ့အမျိုးသမီးတွေဟာရွှေပြောင်းသူတွေရဲ့သားသမီးတွေနောက်ကျုံ့ပြုခံခဲ့ရသူတွေရဲ့မျိုးဆက်တွေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးအတွက်ရွေးချယ်ခံကက်သရင်တိုင်းဟာအိန္ဒိယကလာတဲ့ရွှေပြောင်းမိဘတွေကနေဆင်းသက်လာသူရွေးကောက်ခံသမ္မတဟဲရစ်လိုမျိုးသူမဟာလည်းထိုင်ဝမ်မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာသူပါရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့ပြည်တွင်းမူဝါဒရေးရာကောင်စီရဲ့ညွှန်ကြားရေးမှူးဖြစ်ရွေးချယ်ခံထားရတဲ့ Susan Rice ကလည်းသူမဟာအမေရိကန်ကိုရွှေ့ပြောင်းလာတဲ့ကြုံပြုခံရတဲ့မိသားစုကဆင်းသက်လာသူပါလို့ဆိုပါတယ်အခြားရွေးချယ်ရထားခံရတဲ့အမျိုးသမီးစင်းတွေကတော့ အိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးအဖြစ်လူမဲအမျိုးသမီးမာစီယာဖရိတ်ဗန်နာရေးဝန်ကြီးအဖြစ်ဂျန်နက်ဂျလန်အမျိုးသားထောက်လှမ်းရေးအကြီးအကဲဖြစ်အဗရီဟနက်စ်တို့ပါဝင်ကြပါတယ်ဒီလိုရွေးကောက်ခံသမ္မတလက်ထက်နိုင်ငံကိုဦးဆောင်မဲ့အစိုးရအဖွဲ့မှဒီလိုမျိုးမတူညီတဲ့နောက်ကျောင်းရာဇဝင်အမျိုးမျိုးရှိကြတဲ့အတွေ့အကြုံတွေပေါင်းစုံနဲ့အမေရိကန်မျိုးဆက်တွေကိုထည့်သွင်းရထားလိုက်တာဟာအမေရိကန်ပြည်ထောင်စုပြန်ဖြစ်ရမယ်ဆိုတဲ့သူ့ရဲ့ရွေးကောက်ပွဲကတိကိုဘိုင်ဒန်ကအကောင့်ထည့်ဖော်ပြလိုက်တာလည်းဖြစ်ပါတယ်ကံကွက်မှုတွေနဲ့တရုတ်နိုင်ငံကိုကျွေးမီတွေတင်နေတဲ့ဂျာကပဲရေအားလျက်စစ်အတွက်မဲကောင်မြေဝမ်းတစ်လျှောက်တိဆောက်မဲ့ရေလောင်တမန်လေးခုဆက်ပြီးဆောက်လို့သွားဖို့လာအိုအစိုးရကတွန်းလှုံနေပါတယ်။သိပ္ပံပညာရှင်တွေသဘာဝတော်ဝင်ရှင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီလာအိုဆဲတိဆောက်ရေးစီမံကိန်းဟာအေအော်ဒီလေးမိုင်လိုမျိုးရှားပါး၅မျိုးစိတ်တွေပြုံးတိပြောက်ွယ်သွားမဲ့အရေးနဲ့နိုင်ငံဒေဝါလီခံရမဲ့အရေးနဲ့ရင်ဆိုင်ရမယ်ဆိုပြီးထောက်ပြပြောဆိုလာခဲ့ကြတာ20လောက်ကိုရှိလာပါပြီ။လာအိုလျက်စစ်နဲ့တပ်ထုဝင်ကြီးစီနီပါကတော့လာအိုအနေနဲ့လာမယ့်2030မှာရေလောင်တာတမန်ဆယ်တရာလောက်ကိုနိုင်ငံတဝန်းတည်ဆောက်မယ်လို့ပြောဆိုထားပြီးရောက်ဖက်မှာဆိုရင်တရုတ်နိုင်ငံကနေတောင်ပိုင်းမှာဆိုရင်ကမ္ဘောဒီးယားနိုင်ငံအထိလျှက်စစ်တအားထုတ်လုပ်တင်ပို့နိုင်မယ်ဆိုရင်လာအိုနိုင်ငံဟာအာရှရဲ့လျှက်စစ် OG ဖြစ်လာလိမ့်မယ်လို့လာအိုအာဏာပိုင်တွေကပြောနေပါတယ်။မဲကောင်မြေဝမ်းရေအားလျှက်စစ်ထုတ်လုပ်မယ်ဆယ်တည်ဆောက်ရေးစီမံကိန်းနဲ့ပတ်သက်ပြီးထောက်ခံထားတဲ့ထိုင်းနိုင်ငံဘက်ကတော့ပညာရှင်တွေတဘာဝတော်ဝင်ကြီးထိန်းသိမ်းရေးလှုပ်ရှားသူတွေရဲ့ထောက်ပြပြောဆိုမှုတွေကိုမျက်ွယ်ပြုထားခဲ့ပေမဲ့အခုခါမှာတော့ပြန်စဉ်းစားနေပြီလို့ဆိုပါတယ်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်ကြရတာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ12ရက်နေ့စနေညပိုင်းထိပ်တန်းရောက်သတင်းတွေနဲ့သတင်းဆောင်မတွေကိုစက်တိုက်ကြည့်ဆက်ပေးပါမယ်ရှင
် VOA မြန်မာစံတန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပါပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joe ဆောင်တို့ပြင်ဒီရေဖေ့စ်ဘွတ်အစမ်းနာမှာလည်းနားဆင်ကြည့်ရှုပါမယ်
။ကျွန်တော်ဝင်းနေပါ။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးစရလာတဲ့မြန်မာနိုင်ငံမှာလည်း၈နှစ်ဧပြီလမှဇူလလောက်ထက်ပိုအစောဆုံးရနိုင်အောင်နဲ့ထိအောင်ကြိုးစားနေတယ်လို့အမျိုးသားဆေးကာကွယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးအဖွဲ့တရုတ်ကထာကပြောလိုက်ပါတယ်။ကမ္ဘာအကြံပေးအဖွဲ့ရှေ့တောင်အရှာဒေတာရှိကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့ရဲ့မြန်မာနိုင်ငံကဒူရီတော်အဖွဲ့ဝင်လည်းဖြစ်တဲ့အငိမ့်သားပမောက္ခဒေါက်တာစောဝင်းကိုဒီကာကွယ်ဆေးအစောဆုံးဘယ်တော့ရနိုင်မလဲလို့မေးရမှာအခုလိုစရှင်းပြပါတယ
်။အဲ့ဒါကတော့ကျွန်တော်လည်းလုံးလုံးစီတော့မှန်းဆချက်ပဲရှိသေးတယ်ပေါ့နော်။ဘာလို့ဆိုကျွန်တော်တို့အနေနဲ့တခုကတော့ COVAX facility လို့ခေါ်တော့ဒီကမ္ဘာ့ဂျမိုင်းအခွဲနော်ဒါဗီလို့ခေါ်တဲ့ဒီကာကွယ်ဆေးဆိုင်ရာမဟာမိတ်အခွဲပေါ့နော်။အဲ့ဒီအခွဲကြီးတွေကရဖို့မှန်းဆထားတာတော့ဒီ2021ကဒုတိယ3လပတ်လောက်မှာကျွန်တော်တို့လုပ်နိုင်ကြတယ်လူကြီးရေ300ရယ်လို့ပေးနိုင်မှာပေါ့နော်။နောက်နှစ်မကုန်ခင်မှာနောက်ထပ်600ရယ်လို့ပေးပြီးတော့ဒီ2021ကောင်မှာတော့ကမ္ဘာလူကြီးရေ20ရယ်လို့ကာကွယ်ဆေးထိုးပြီးသားဖြစ်ရမယ်လို့မှန်းဆထားပါတယ်။နောက်နီးတလန်ကတော့ဒီနိုင်ငံချင်းချင်းဆက်သွယ်ပြီးတော့တို့နိုင်ငံကထုတ်တဲ့ကာဝယ်လေးကိုဝယ်တာနောက်တစ်ခုကတော့ public ကုမ္ပဏီတွေကကာဝယ်လေးတွေတွန်းလာပြီးတော့ထည့်ပြီးတာလည်းရှိနိုင်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီရမဲ့300ခန့်လုံးနဲ့နောက်ကျွန်တော်တို့နိုင်ငံကတို့နိုင်ငံချင်းဝယ်တာရောနောက် public ကသွင်းတာရောဘလောက်လောက်အဲ့ဒီအစောဆုံးထုတ်နိုင်မယ့်ကာလမှာမှန်းလို့ရမယ်ဆရာ April May ဆုံးပေါ့နော
်ခုနကဒီ COVAX ကရမှာ20ရာနှုန်းပေါ့နော်အဲ့တော့ကျွန်တော်ကနောက်ထပ်20ရာနှုန်းကိုထပ်ဝယ်ဖို့စိတ်ကူးထားပါတယ်ဒီ2020ဒီကောမှာ40ရာနှုန်းပေါ့နော်ခုနပြောတဲ့ဒီ government to government ဝယ်တာတို့ public ကသွင်းတာတော့ကျွန်တော်တို့လုံးလုံးစီတော့မှန်းဆလို့မရသေးပါနိုင်ငံအများစုကလိုချင်တာပေါ့သို့တော့တက်နေလောက်စောအောင်လို့လုပ်ချင်ပါ
ဟုတ်ကဲ့ဒီနှစ်ဒီဒုတိယသုံးလပတ် April May ဆိုမှာတရားတော်ရှိတာကတော့လူရဲ300ခန့်လို့ဆိုတော့
တရားတော်ရှိပါအ
ဲ့ဒါကိုတစ်ထည့်အောင်ဆုံးဖြစ်အောင
်နည်းကျွန်တော်တို့ကဦးစားပေးအစီအစဉ်လေးဆွဲထားပါတယ်ဦးစားပေးတာကတော့ကျမ်းမိုက်ဝန်ထမ်းတွေပေါ့နော်ဒီအစိုးရဝန်ထမ်းကောအဲ public ကတော့နည်းနည်းလေးနောက်ကျမယ်ဒီတော့ခြေစနာဝန်ထမ်းတွေကိုဗစ်ကဝင်နေပတ်သက်လို့အဓိကလုပ်နေရတဲ့လူတွေပေါ့အနေနဲ့စီကောင်းလူတွေရင်ထုံးမယ်အဲနောက်ပါတော့ဒီဒေါကဘိုးဝင်ရင် င်သက်သနာတက်နိုင်တဲ့65နှစ်အထက်ဒီစထိုးမယ်ဒီပထမ300ရင်းလောကတကယ်လို့ဒါ300ရင်းလောကဒီ65နှစ်အထက်ကလည်းကဘာပြည်လုံးဆိုရင်တော့တော်တော်ရှိတာအဲ့လိုဦးစားပေးအစီအစဉ်ဆွဲရမယ်ဆိုတော့အဖြစ်များတဲ့ပြည်နယ်တိုင်းတွေကိုဦးစားပေးရမှာပေါ့အခုအချိန်နေဆိုတော့ရန်ကုန်တို့မန္တလေးတို့ကဦးစားပေးရမှာပါမှာပေါ့နောက်တစ်ဆင့်တစ်ဆင့်ရတဲ့ကြည့်တော့ဒီတဲ့အသက်ငယ်တဲ့စီစဉ်းသားမယ်နောက်ကိုမောပတိလို့ခေါ်တဲ့စီကြိုတွေလို့ရှိတဲ့လူတွေပြည်တဲ့ငယ်ပြည်မဲ့အားမျိုးရှိတဲ့လူတွေဒါအလုံးသမားတွေမလုံးမဖြစ်တာဝန်ယူရတဲ့လူတွေအများနဲ့တီတွေ့ဆက်ဆံရတဲ့လူတွေအဲဒီစီစဉ်ဆွဲထားပြီးသားရှိပါ
ဟုတ်ကဲ့ဒီနေ့အကုန်ကြလို့ရှိရင်တော့ဖြစ်လာဖို့များတဲ့အဲဒီ40ရာခိုင်နှုန်းကရောစုစုပေါင်းဖြစ်ရောက်မှုအနေထား
ဖြစ်ရပါတယ်ဘာလို့ဆိုတော့40ရာနှုန်းဆိုဒီလိုကျွန်တော်တို့ဒီမှာဒီ40ရာ section ရောက်တယ်ထိုးဖို့လို့တကယ်မဲမလုပ်ထားဘူးဆက်ရှင်နဲ့အောက်ကကျွန်တော်တို့ဒီမှာ33ရာခိုင်နှုန်းလောက်ရှိတယ်ကျွန်တော်69ရာခိုင်နှုန်းပေါ့ကျွန်တော်တို့ဒီ40ဆိုတာကျွန်တော်ဂါမဲအသွင်းမဲ public ကအသွင်းတာရှိတယ်ဆိုလို့ရှိရင်ဒီတဲ့များလာပြီးတော့27ခုနှစ်ကုန်မှာဆက်ရှင်နဲ့အောက်မပါပဲကျွန်တော်69ရာခိုင်နှုန်းနဲ့ပြည့်သွားနိုင်ပါတယ်ကျွန်တော်တို့တော်တော်များများအကပေးရမှာပါဒီယောဂရဲ့သဘာဝကတော့ heart immunity လို့ခေါ်တာပါနော်လူကြီးရဲ့80ရာခိုင်နှုန်းလောက်ကြားလို့ရှိရင်ကူးစက်မှုကိုဖျက်ဆီးမှုနိုင်မယ်လို့ပြောထင်ထားတယ်
ဟုတ်ကဲ့ဆရာအဲ့တော့အစောဆုံးကျတော့အခုကနေစပြီးလေးလကနေပေါ့နော်စထိုးနိုင
်လေးလဆိုအတတ်ဆုံးဖြစ်မယ်လို့ထင်နော်ကျွန်တော်အမြင်တော့ဒီကိုဗစ်ဆက်လာတာကအနောက်ကျဆုံးတော့ဖြစ်နိုင်ပါလေဂျာနေဂျာတိုင်းမှာတော့တိပိနီလန်းနေလဲလာနိုင်ပါ
ဟုတ်ကဲ့အဲ့တော့ကာကွယ်ဆေးထိုးဖို့အတွက်ကမြန်မာနိုင်ငံကအသင့်တင်ဖြစ်လာ
ဖြစ်ပါတယ်ကျွန်တော်နိုင်ငံကဒီကာကွယ်ဆေးနဲ့ပတ်သက်လို့တော့နောက်မချလောက်လို့ဆိုရမှာပေါ့နော်လူကြီးတာမောင်73နဲ့74တန်းထိုးရတဲ့တွေ့ကြုံရှိပြီးသားဖြစ်ပါတယ်ဒါတော့ဝေးရစရာအေးလာကြောင်းဆိုလဲအစ်ဖရာဇနက်ကအောက်စဖို့ဒ်တက်ကိုဆေးမျိုးဆိုရင်ရှိသေးတာကဝေးစီအေးလာကြောင်းနဲ့အဆင်ပြေပါတယ်ပိုဖိုင်ဇာလိုအမျိုးကြိုင်တော့အေးလာကြောင်းအစ်စ်ကို minus degree ရတဲ့အမျိုး ultra cool chain ကိုဆက်ပြီးတော့တည်ဆောက်အောင်ပါဟိုက်ဒရိုလစ်တက်နီကယ်အစစ်စတန့် financial assistant ကိုတင်ထားပြီးသားရှိပါတယ်အဲ့တော့မှတ်တမ်းမှတ်ရာပြဿနာပါနော်ကျွန်တော်ဒီမှာလည်းဒီ electronic record တွေတုံးလာတာရှိပါတယ်ဒီနာလူဆရာမတွေအကုန်လုံး tablet တွေပေးထားပြီး standardized message တွေအကုန်လုံးကပေးထားပြီးသားရှိတယ်အခုလည်းနိုင်ငံတော်တော်များများမှာတုံးနေတယ်ဒီ power ဒေးဆိုင်ရာ software ပေါ့အဲ့တော့ထိုးပြီးတဲ့လူကိုတခါလဲမှတ်သားထားပြီးတော့ general track လုပ်လို့ရတဲ့ software ကိုကျွန်တော်တို့ push ပြပါဟ
ုတ်ကဲ့ကျေးဇူးပါတယ
်ဘုရားပါရှင်ဒီမှာနိုင်ငံတော်မှာရှိတဲ့ရုပ်ရှင်တွေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို20ရာမြန်မာနဲ့ခွန်နေချင်းပြည်ဝင်တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျမကတော့အေးရောင်ပါဒီဘက်မှာတော့သခိုင်းတိုင်းအချက်ပိုင်းကတောက်စိမ့်ပိုင်းကြည့်ရှိရာစီးရဲချိုးတဲ့ဒေသလေးအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ကိုဗစ် -19 ရောဂါကာကွယ်ရေးဆိုင်ရာကန့်တတ်သိဆိုမှုတွေကြောင့်တောက်စိမ့်ချဖွေသူတွေရေမကြီးသမားတွေအလုံးလက်မဲ့ဖြစ်သွားသလိုလုပ်ငန်းရည်လေးတွေလည်းချိန်တိုင်းရတာနဲ့အတူဒေသမှာဆုံးရှုံးမှုတွေရှိခဲ့ပါတယ်တောက်စိမ့်ဒုက္ခရေးလုပ်ငန်းတွေပြန်လည်ဖွင့်ဖို့ကြိုးစားချိန်မှာတော့ဒန်စီပုံရဲ့ဒေသကများကျမရေဆောက်ရှောက်မှုမလုံလောက်တဲ့ကြားကနေကိုဗစ် -19 ရောဂါမကူးစက်အောင်ဘယ်လိုကာကွယ်ထိန်းချုပ်ရမလဲဆိုတဲ့အပေါ်မှာခေါင်းခဲနေရပြန်ပါပြီဒီဆောင်မကိုမိုးရွာကေဇက်အက်ဒီတာအဖွဲ့ကရေးသားထားပြီးကိုကျော်ဝေချိုးကဆက်ပြီးကြော်ပြပေးသွားမှာပ
ါကချင်ပြည်နယ်နဲ့တစ်ဆက်တစ်ဆက်တည်းရှိနေတဲ့စကိုင်းတိုင်းဒေသကြီးထဲမှာလည်းကြောက်သိမ့်ထွက်ရှိတဲ့ရတနာမြေတစ်ခုရှိနေပါတယ်အဲ့ဒါကတော့နန်စီပေါ်မှာနန်စီပေါ်ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းခမ်းမီးမြို့နယ်ထဲမှာရှိပြီးတော့ကြောက်သိမ့်အပြင်ပရင်တွင်းထွက်တရံစာတလူလည်းထွက်ရှိပါတယ်နန်စီပေါ်ကိုခမ်းမီးမော်လို့လည်းတချို့ကခေါ်ဆိုကြပါတယ်နန်စီပေါ်ဟာရတနာမြေဖြစ်ပေမဲ့ဒေသခံတွေကတော့အခြေခံအဆောက်အဦနဲ့ဝန်ဆောင်မှုတွေလက်လန်းမိဖို့ရုံးကန်နေရသေးဖြစ်ပါတယ်ပြည့်စစ်မီကလည်း24နာရီမရရှိသေးပါဘူးဒေသမှာနေထိုင်သူတွေရဲ့ရပိုင်ခွင့်ဖြစ်တဲ့ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်ခံယူပိုင်ခွင့်တွေဟာလည်းအကန့်အသတ်နဲ့သာရနိုင်သေးပါတယ်နန်စီပွန်လို့ပြောလိုက်ရင်အတိတ်ရွာလေးရွာဖြစ်တဲ့ဒေသအခေါ်နန်စီပွန်မကြံခနန်းထမအတက်စိတ်စတဲ့ရွာလေးရွာနဲ့ကွက်တဲ့အပါဝင်အခြေတကြမီထိုင်တဲ့အင်ဂျီ1200ကျော်ရှိနေတာကိုတွေ့ရပါတယ်။ဒါပြင်ကြောက်စိမ့်ထွက်ရှိတဲ့မော်ဒေတာဖြစ်တာကြောင့်တောင်းချီတဲ့ရွှေပြောင်းလုပ်သားတွေအပြင်ကြောက်ရောင်းဝယ်သမားတွေဈေးတဲ့တွေနဲ့ရေမစေးကြောက်ရှာသမားတွေလည်းရှိနေကြပါတယ်။နန်စီပွန်ကတရားဝင်ကြီးလက်ကျန်းမာရေးဌာနကွယ်မဖြစ်သေးတဲ့ကျန်းမာရေးဆေးကမ်းမှာတာဝန်ကျနေသူဘတ်စုံတာဖွားဆရာမဒေါ်မီမီရွှေက
ဒီမဒီဟာ တရားဝင်ဌာနခွဲလည်းမရပြီပါဘူးဒီနာစီကိုဒေတာဟာတရားဝင်ဌာနခွဲမရသည်တဲ့အတွက်ကြောင့်မို့လို့ကျမတို့တွေကနေတော့မှကျမရောက်ပြီးတဲ့နောက်ပိုင်းမှာကျမတို့ရဲ့ဒီသေယုံအုပ်တွေနဲ့ကျမတို့ရဲ့ဌာနဆိုင်ရာလူကြီးတွေနဲ့တခြားဒီမြို့တွေကနေလည်းကျမတို့ကနေဒီတိုင်းကြီးတွေကတော့ဒီဌာနခွဲရဖို့အတွက်ကတော့ဒီခါဌာနခွဲရဖို့အတွက်ကတော့တင်ထားပြီးပြီရှင့်အခုလောလောဆယ်အထိအချိန်အခုချိန်ရှိဟောကျမတို့ကဒီဌာနခွဲဆိုတဲ့ဟာမရသေးဘူး
အဲ့ဒီလိုတရားဝင်ဌာနခွဲစည်းကမ်းအဖြစ်မရသေးတဲ့အတွက်လက်ရှိမှာတော့လူဦးရေနဲ့လောင်းကားနိုင်မှုစေဝါလိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်နန်စီပုံမှာရေးပေါ်လူနာတွေပေါ်လာရင်ကျမ်းမာရေးစည်းကမ်းအနေနဲ့နန်စီပုံကအရက်ပတ်ကျမ်းမာရေးစောင့်ရှောက်မှုအသင်းတစ်သင်းဖြစ်တဲ့ရှင်မှုကွန်ကြီးအသင်းနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပြီးခန်းတီးကိုလူနာပို့ပေးရတာတွေရှိနေတယ်လို့ဒေါ်မီမီရွှေကဆိုပါတယ်။နန်စီပုံဟာဒေသလူဦးရေနဲ့ချိန်ကြည့်ရင်တိုင်းနယ်စေယုံအဆင့်အထိရှိတယ်မည်လို့ဒေတာကန်ရက်မိရဖတွေကပြောပါတယ်လက်ရှိမှာတော့အစိုးရကြီးလက်စီပေကန်တစ်ခုနဲ့ဆရာတော်တွေဦးစီးဖွင့်လှစ်ပေးထားတဲ့ဇီဝိတဌာနအခမဲ့စီကန်တစ်ခုပဲရှိပါတယ်ဒေတာကန်လည်းဖြစ်ကျမ်းမာရေးစီပေကန်မှာကူညီပေးနေသူလည်းဖြစ်တဲ့ကိုဆိုင်ကျော်ကတော့နန်စီပွန်ဒေတာမှာတိုင်းနယ်စေယုံတစ်ခုရှိတယ်လေလို့ဆိုပါတယ်
တာထွက်တဲ့ဒေတာကြီးတစ်ခုဖြစ်ပြီးတော့ဗျာခြေခံကျမ်းမာရေးဒီကြောင်မှာပြည်ဆောင်တာမရှိရတော့အဆင်မပြေပါဘူ
းပညာရေးအတွက်လည်းအလဲတန်းအထိသာဖွင့်နိုင်နေတဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းကိုပင်အာကိုအာထားပြုနေကြရတာပါအထက်တန်းပညာရေးအတွက်ခန်းကြီးကိုငွေကြေးကုန်ကြခံပြီးတွားတက်ကြရပါတယ်နန်စီပွန်ပါကကြောင့်ဆရာတော်ဥပညာဝန်တော်ကတော့
ဒီဒေတာမှာဆိုရင်ဒီဆေးရခိုင်နှုံးလောက်သာရှိတဲ့ကျောင်းသားတွေရဲ့မိဘတွေသာစီဝါရေးအဆင်ပြေကြတယ်အလင်းနှံပညာရေးအဆင်ပြေသွားရင်တော့တက်တန်းဆက်တခုကျောင်းသားတော်တော်များများအဆင်မပြေကြဘူးအကျဉ်းချင်းပြောရမယ်ဆိုရင်တော့20ရာခိုင်နှုန်းလောက်ပဲအထက်တန်းပညာရေးကိုဆက်သင်ကြအထက်တန်းပညာရေးကိုဒီဒေသမှာစသင်နိုင်မယ်ဆိုရင်တော့ပိုများလာမယ်ထင်ပါတယ
်အဲ့ဒီလုံးမပြည့်စုံတဲ့နန်စီပွန်ဟာတကယ်တော့ခန်းဒီမျိုးကနေကုန်းလန်းကသွားမယ်ဆိုရင်25မိုင်ပတ်ဝန်းကျင်သာဝေးပါလေအဲ့ဒီကားလမ်းကတော့ပွင့်လင်းရသည်နိုဝင်ဘာလလောက်ကစပြီးသွားလို့ရတယ်လို့နှစ်နာရီလောက်နဲ့ရောက်တယ်ဆိုပေမဲ့မိုးကြတာနဲ့အဲ့ဒီလမ်းကသွားမရပြန်ပါဘူးဒါကြောင့်တခုတည်းသောရေလမ်းကြီးဖြစ်တဲ့နန်းခမာချောင်းကနေလေနဲ့နေဝက်လောက်သွားကြရပြန်ပါတယ်အဲ့ဒီလိုအစင်မပြေတာတွေသာများတဲ့တည်ရန်ဇာတဖင်ခုထိုင်တာပြီးခံစားခွင့်မရှိတဲ့နန်စီပုံကဒေသခံအခြေခံလူကန်းစားတွေနဲ့ရေမစေးကြောက်ရှာသမားတွေဟာကိုဗစ်ကာလမှာပူပီးကြက်တဲကြရပါပြီ။ကုမ္ပဏီလုပ်ငန်းတွေရက်လို့စားဝတ်နေရေးအခက်အခဲတွေရှိနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရေမစေးကြောက်ရှာသူတွေအနေနဲ့ရန်ပန်ရန်ခါကန့်သက်ခံနေရတဲ့ကြောက်ရှာခွင့်တွေကလည်းကြုံတွေ့နေရသေးတယ်လို့ဆိုပါတယ်။ရေမစေးရှာသူတချို့က
မိသားစုဝမ်းလာရင်တချို့ကခက်ခက်တားတွေ့လေစားဝတ်နေရမလွယ်ဘူး။ဒီကြောက်ကိုအမိပြုနေကြတာ။ဒီနေရာမှာဘာလုပ်ငန်းမှမရှိဘူး
။ဒါစီပေါ်ဟာကြောက်စင်းပေါ်မှီနေရပြီးတော့ရေမစေးသမားတွေစီကကြောက်လဲထင်သလောက်မရတဲ့အပြင်နန်စီပွန်ရွာလေလန်းကကြောက်စင်းစည်းတန်းဟာလဲဖွင့်မရတော့လို့အယောင်းဝယ်တွေကပြက်နေတယ်လို့ကြောက်ကုံတွေတွေကပြောပါတယ်အယောင်းဝယ်ပြက်သွားတဲ့ကြောက်စည်းခွက်ရဲ့နောက်ကွယ်မှာတော့ကြောက်သမားတွေတွေမကပဲဒေတာအခြေချနေထိုင်နေသူတွေတဲကဈေးတွေတွေလက်လုတ်လက်စားတွေနဲ့ကယ်ရီသမားတွေလိုမိသားစုတွေအများကြီးစားဝတ်နေရေးအကျက်ရိုက်လာပါတယ်ဒေသခံလက်လုတ်လက်စားသမားတွေအနေနဲ့ကတော့စားဝတ်နေရေးဖြည့်ရှင်းရတဲ့အခါမှာမိသက်ရာဈေးဆိုင်တွေကနေရင်းနှီးရင်းနှီးတယ်လို့အကျွေးယူကြရပြီးငွေလေးပေါ်လာမှသွားဆက်လိုက်နဲ့ဖြည့်ရှင်းကြရပါတယ်။တော်တွေကတည်တည်ဝလံလေးတွေအာကိုပြီးစားဝတ်နေရေးအတွက်ဖြည့်ရှင်းနေကြရသူတွေတောင်ရှိနေတယ်လို့ဒေသခံလည်းဖြစ်အခြေခံလူရန်းစားတွေကိုကူညီနေသူလည်းဖြစ်တဲ့မတ်စင်မာကပြောပါတယ်။ဈေးရောင်းသူတွေလည်းဈေးရောင်းတာအပြင်အခြားအပြင်ဝင်ငွေရအောင်မလုပ်တတ်တယ်လို့ရေမစေးရှာသူတွေကလည်းရေမစေးရှာတာကလွဲရင်အခြားအလုပ်လုပ်တတ်သူကရှားပါတယ်။လုပ်တတ်ပြန်ရင်လည်းသူတို့ကိုအလုပ်ပေးနိုင်မဲ့အလုပ်ကိုင်အခွင့်အလမ်းကနန်စီပေါ်မှာမရှိပါဘူး။ရေမစေးရှာသူတာသမီလေးယောက်မိခင်တူကတော့ကိုဗစ်ကာလမှာဘာအလုပ်မှမဖြစ်တော့တဲ့အတွက်အခုလိုပဲညှိတွားပါတယ်။
ကျွန်တော်ပြထားတဲ့ဟာလေးကိုပါကျမတို့ကအခုလိုမျိုးလေးခြားစားနေတဲ့ဟာကိုပါမစားရဘူးဆိုရင်တော့ကျမတို့လိုအဖားကြီးကြီးရှင်တော့ဘာမှတော့မတတ်နိုင်ဘူးတော့နော်နေတော့ပါကျွန်မမစားရဘူးဆိုရင်ငါငါမို့ဖို့ရှင်လည်းနေကြလည်းနေရမှာပါ
အခုတော့ဒ ီအပိုင်းကစပြီးနန်စီပေါ်မှာလုပ်ငန်းတွေပြန်စကြမှာဖြစ်လို့မော်ရဲကိုအလုပ်သမားတွေဝင်နေကြတယ်လို့လည်းသိရပါတယ်။ဒီလိုအခြေအနေမှာကိုဗစ်ကန့်သတ်ချက်တွေနဲ့အထူးကြက်မှတ်နိုင်ဖို့ကိုလည်းတာဝန်ရှိသူတွေကကြိုးစားနေကြပါတယ်။ဦးမိုးကျော်သူကစကိုင်းတိုင်းဒေသကြီးကိုဗစ် -19 သတင်းနဲ့ပြန်ကြားရေးကော်မတီဥက္ကဋ္ဌနဲ့လူဆွမ်းအားအရင်းမြစ်ဝင်ကြီးဖြစ်ပါတယ်
။နန်စီပေါ်မှာကွာရင်းထားကြမလို့တော့ဘူးလေ။ဒီကနေသွားလို့ရှိရင်တစ်ခါဖြစ်တယ်။ရန်ကီးတချို့မှာဒီတိုင်းတိုင်းပဲသူတို့ဟိုတက်မှတ်ချက်တိုင်းပဲနေရမယ်ခန်းဒီရောက်တဲ့အချိန်မှာတခါဖြစ်မယ်ခန်းဒီမှာရောက်လို့ခါကြတော့စစ်ဆေးပြီးလို့စစ်ဆေးချက်အောင်မြင်လဲဆိုလို့ရှိရင်လုပ်ငန်းဝင်တွေဝင်ဝင်ရမယ်အဲ့တော့လုပ်ငန်းဝင်ရောက်တဲ့အချိန်မှာတော့ quality ဝင်ရမလို့တော့အဒီအဆစစ်ကလေးကတွေ့လို့ရှိရင်မုံရမှာလည်း quality ဝင်ရတော့စူးစမ်းမှုခံရတယ် quality ဝင်ရမယ်အဲ့တော့ဒီအဆထွက်သွားပြီဆိုတော့အဲတက်မှတ်စစ်ဆေးမှုအောင်မြင်မှသာသူကသွားလို့ရမှာဟုတ်ဒီကမှာဒီကြားထဲမှာကုသမှုဖြစ်အောင်လို့ဆိုပြီးတော့မှခဏလေးရောက်မှတစ်ခါပြန်ဆေးရမှာလေ
နန်စီပွန်ဒေတာကိုကိုဗစ်မပြန့်ပွားအောင်ဘလောက်ပဲကြက်မှတ်နေရပေမဲ့ကိုဗစ်လူနာတွေ့လာခဲ့ရင်တော့ကျန်းမာရေးစောင့်ရှောက်မှုအတွက်အခြေခံအဆောက်အအုံပိုင်းမပြည့်စုံတဲ့အခြေအနေကတကယ်အဆင်ခေါ်ချက်ဖြစ်လာနိုင်ပါတယ်လူနေထူထပ်ပြီးမြို့သက်ပွဲဖြစ်လာတယ်လို့ဆိုကြပေမဲ့နန်စီပွန်ဟာအသက်သက်ကဖွံ့ဖြိုးမှုနှိမ့်ချနေစေဆိုတာကိုဒေတာကန်တွေကလက်ရှိအထိမကြာခဏပြောဆိုနေကြသေးပါဒါကြောင့်အစိုးရနဲ့တိုင်းအစိုးရစီကိုနန်စီပွန်အတွက်တောင်းဆိုခွင့်ရှိမယ်ဆိုရင်ဘာလက်ဆောင်တောင်းကျင်ပါသလဲလို့ဒေသခံရမိရဖဖြစ်သူအောက်ခြေလူလူအရေးဆောင်ရွက်နေတဲ့ဒေါ်စင်မာကိုမေးကြည့်ရမှာတော့သူကအခုလိုပြောပါတယ
်အရင်ကျွန်တော်ဒေတာလေးကိုစိုးတက်အောင်ကျွန်မအဓိကလိုချင်တာမီးရေရေအဲ့ဒီရိုးစာကျွန်မရေးစေခန်းရင်အဲ့ဒီနံပါတ်ဆက်တွေရေးရင်အဲ့ကလေးတွေရဲ့စညာကြီးအဓိကအကြောင်းအထက်တန်းအကြောင်းလေးကိုဒီမှာသားလို့ထင်ပါတ
ယ်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းရမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရကိဇက်အက်ဒီတာအဖွဲ့ကျော်ဝေရှိုးဒို့တန်ကအေးအောင်ဒါနီနဲ့ဒိုင်ချင်းဆိုဖြစ်ပါတယ်ဒို့တန်ပတ်စဉ်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒို့တန် Facebook စာမျက်နှာ SoundCloudYouTube အင်ဂျင်ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လင်းတဲ့ရေဒီယိုအစီအစဉ်မှာလည်းတနင်္လာနေ့9နာရီကနေ10နာရီအတွင်းနဲ့တနင်္လာနေ့မနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟူရုံတွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွေမှာလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော်နေနေဖြစ်ပါသေးရှင်
။မင်္ဂလာပါခင်ဗျာ။ View American တန်ကနေပြီးတော့ဆက်လက်တန်လှည့်နေပါရယ်။အပတ်စဉ်စီစဉ်တင်ဆက်နေကြယူကောက်ပွဲအထူးအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ယူကောက်ပွဲအလွန်မြမငင်းငင်းကြီးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ Channel FFV Editor ကုမှုတက်ကစီစဉ်တင်ဆက်ပေးထားပါရယ်။
ဒီတင်ဆက်ပေးနေကြဖြစ်တဲ့ရွေးကောက်ပွဲလုံးကောင်းဝိုင်းဆွေးနွေးပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲလုံးမြမငယ်ငယ်ရေးမျှော်မှန်းချက်ဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ပြောင်းဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ Center for Peace and Reconciliation CPR ရဲ့ကိုဖောင်ဒါတူဖြစ်တဲ့ကုလမောင်ရှိဖြစ်ပါတယ်။နောက်ကစာလင်ပြည်သူ့ရေးရာမူဝါဒလေ့လာမှုအဖွဲ့ရဲ့ဒါရိုက်တာဆော့ကဘီဖြစ်ပါတယ်။နောက်ကမြန်မာနိုင်ငံလူ့ဆိုင်ရာတောင်းတများဒီမိုကရက်တစ်တူBS ရဲ့ဖွဲ့ရဲ့ဘိုးကော်မတီဝင်ဒီသူ့ဖွင့်ဖြစ်ပါတယ်ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွေးကောက်ပွဲအလွန်မြမငင်းငယ်ရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်လက်ရှိအချိန်ဒီမှာလည်းကျွန်တော်ဒီငင်းငယ်ရေးဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှဒီဆွေးနွေးမှုတွေလည်းကျွန်တော်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်အကျဉ်းဆုံးတော့ကျွန်တော်ဆက်ပြီးတော့မှဒီရွေးကောက်ပွဲလုံးငင်းငယ်ရေးကိစ္စကိုမသွားခင်မှာကျွန်တော်တို့ဒီလက်ရှိအစိုးရကဖြတ်တန်းခဲ့တဲ့ငင်းငယ်ရေးဖြစ်စဉ်ကိုဒီဆက်ပြီးတော့သုံးသပ်ဆွေးနွေးပေးနေကြပါတယ်ဒီကောင်မတိုင်ခင်ကာလမှာဒီငင်းငင်းဖြစ်စဉ်အတွင်းမှာဘလို့စိန်ခေါ်မှုတွေကြုံတွေ့ခဲ့ရရှိတယ်ဘလို့အကျက်တဲတွေကြုံတွေ့ခဲ့ရဒါဒီလိုစိန်ခေါ်မှုကျက်တဲတွေကဘလို့ဖွဲ့စည်းတဲ့ဓာတ်ထဲမှာအဓိကထားပြီးဖြစ်နေရရှိပါ့။နောက်ကဒီရခိုင်မှာဖြစ်ခဲ့တဲ့စစ်ပွဲချင်းတွေရှိတဲ့အခါကျတော့မြန်မာငင်းငင်းရက်တက်နေပြီလားဆိုတဲ့ဒီဝေဖန်မေးခွန်းထုတ်မှုတွေလည်းရှိခဲ့ကြပါတယ်။ဆိုတော့ဒီချိန်တွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဒီရေကောက်ဘယ်မတိုင်ခင်ကာလအတွင်းကမြန်မာငင်းငင်ဖြစ်စဉ်ပေါ်မှာစတင်သုံးသပ်ပေးနေခြင်းပါ။ရင်းနှီးတော့ကျွန်တော်ကျသောတပီကိုတာယူဖိတ်ခေါ်ကြပါဆရာဆက်ဆွေးနွေးပြပါဦ
းဟုတ်ကဲ့ကျွန်တော်တို့ကတော့ဒီလွန်ခဲ့တဲ့ဟိုအစိုးရစက်တက်မှာပေါ့နော်ဒီရွေးကောက်ပွဲမတိုင်ခင်အချိန်မှာရရင်ဆွေးနွေးပွဲဆိုတော့ဒီဒ ီဒီလူလူရွေးချယ်တင်မြောက်တဲ့အစိုးရတက်လာတယ်ဆိုတော့ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးပို့ထားခဲ့တာပေါ့ဒါကတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့ကျွန်တော်အနေနဲ့ပြောတာပါဆိုတော့ဒီNLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်ကိုနိုင်ကတော့ဒီငင်းငင်း process မှာပါဝင်တာမရှိခဲ့ဘူးသို့တော့ပြည်သူတယောက်အနေနဲ့ကြတော့ပြည်သူရွေးချယ်အစိုးရကနေပြီးတော့ဦးဆောင်ပြီးတော့ငင်းငင်း process ကိုအရင်အစိုးရချက်တော်မှပို့ပြီးတော့မှအခုစားအရှိန်ဟုံကောင်းကောင်းနဲ့လုပ်နိုင်ပြီလို့ကျွန်တော်တို့မျှော်လင့်ခဲ့တာပေါ့သို့တော့ကျွန်တော်တို့တကယ်ဖြစ်ပျက်ခဲ့တဲ့9နှစ်အတွင်းမှာကြည့်မယ်ဆိုတော့ဘင်းသားကကျွန်တော်မြင်ရတဲ့လူတွေနဲ့ဆိုလို့ရှိရင်ကျွန်တော်တို့အားရလောက်ဖွယ်မရှိဘူးလို့ကျွန်တော်ပြောမှာပေါ့နော်ဒါပထမတစ်ချက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီငင်းငင်းဆွေးနွေးပွဲဖြစ်စဉ်တွေကရက်လိုက်ကျွန်တော်တို့ပြန်ပြီးတော့ပြန်စလိုက်လုပ်တဲ့အခါမှာကျွန်တော်တို့ဘာကိုတွေ့ရသလဲဆိုတော့ဒီအထူးသဖြင့်ပေါ့နော်အစိုးရဘက်ကနေပြီးတော့ကုစားပြုပြီးတော့ဒီ NRPCဒီမြို့သားဒီ National Reconciliation and Peace Center ပေါ့ဒီ center ကနေပြီးတော့ဟိုသာစူးစမ်းပြီးတော့လုပ်တဲ့အခါမှာတခါတည်းကကျွန်တော်တို့တွေ့တာကတော့ဒီအရင်လုပ်ခဲ့တဲ့ MPC နဲ့အချိန်ဆက်ပဲအားနည်းနေတာလားဒါမှမဟုတ်လို့ရှိရင်အခုဒီ NRPC မှာတာဝန်ယူတဲ့တာဝန်ယူနေတဲ့ခေါင်းဆောင်ပိုင်းတွေနေနေပဲဒီတိုင်းဒါလေးနဲ့ကန်ဖွဲ့စည်းနေတဲ့ဆက်ဆံတဲ့နေရာမှာအကျွမ်းတဝင်မှုဒါမှမဟုတ်လို့ရှိရင်လည်းအခြေအနေပေါ့နော်အရင်အခြေအနေကိုတိဖို့တိတာအားနည်းနေတာဒါပဲလို့အချိန်နေလဲတော့ကျွန်တော်သိချာမသိဘူးသို့တော့ကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါကျတော့ချိန်ဆက်မှုတွေကပို့ပြီးတော့အားနည်းနေတော့တွေ့ရတယ်။ပို့ပြီးတော့အားနည်းသွားတာတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒီဒီဒီတစ်ချက်။တတိယတစ်ချက်ကတော့တစ်ခါလေကျရင်ကျွန်တော်တို့ဟိုစား observer တယောက်နေလေလေ့လာသူအနေနဲ့ကျွန်တော်တို့မြင်ရတာကတစ်ခါလေကျရင်အစိုးရတို့ NRPC တို့ကနေပြီးတော့စူးစမ်းလုပ်လိုက်တယ်။ဒါပေမဲ့တကယ်တမ်းလုပ်လိုက်ဖို့အစီအစဉ်ကဒီဒီစလိုက်တဲ့အစီအစဉ်ကတမျိုးဒါပေမဲ့မြေပြင်ပေါ်မှာတက်မတော်နဲ့တချို့လဲလက်ကန်တိုင်းနာအဖွဲ့အစည်းနဲ့ဖြစ်တဲ့အခြေအနေကတကယ်ဟိုဆွေးနွေးတော့မယ့်ဟန်ပြင်လိုက်တိုင်းတချို့အမြင်ပေါ်မှာဖြစ်တာတွေနဲ့သဟသာတာမဖြစ်တဲ့အခါကျတော့ကျွန်တော်ထင်တယ်တချို့ဒီငင်းငင်းဆွေးနွေးပွဲ process စဖို့ ਆ လည်းပဲတချို့အရှင်ရဖို့ ਆ လည်းပဲအခက်အခဲဖြစ်တယ်ပေါ့အဲတစ်ခါလေကျရင်ကျွန်တော်တို့အနေနဲ့ပြည်သူအနေနဲ့ကနားလည်ရဖို့တော့ခက်တယ်ဘာလို့နားလည်ရဖို့ခက်လဲဆိုတော့အတစ်ဖက်ကတော့ကျွန်တော်ဆွေးနွေးမယ်တို့တော့မြင်ပေါ်မှာဖြစ်တာဆွေးတော့မယ်ကြံလိုက်တိုင်းမြင်ပေါ်မှာဖြစ်တဲ့ပြဿနာကဥမာဇာတိဒီဟုတ်သားပေါ့နော်ရခိုင်လို့မှမဖြစ်ဘူးဆိုတော့ရင်တခြားတနေရာမှာပေါ့မှာရှမ်းပြည်နောက်ပိုင်းပေါ့မြောက်ပိုင်းရှမ်းပြည်တို့မှာဖြစ်တာကိုကြည့်လိုက်မယ်ဆိုလို့ရှင်ဒီဆွေးနွေးဖို့လုပ်တဲ့လက်နက်ကင်တိုင်းသားလက်နက်ကင်ဖွဲ့စည်းရေးအနေနဲ့ကလည်းပဲအဲတခါလို့ကြည့်လို့ရှင်ဒီလိုဒီ process တော်မှာယုံကြည်မှုရဲ့လို့နော်ဒီရဲ့အပြီးအပွင့်ရလက်ကိုကျွန်တော်တွေ့ရပါမလားဆိုတဲ့ညွှန်မှန်းချက်ကလည်းပဲတခါလေးတိုင်းကျွန်တော်တို့မှာညော့နေသွားတယ်ဆိုတော့အခြေအနေဒီပေါ်မှာမူတည်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့အားမရဘူးကျွန်တော်ဒီချက်ရမယ်လို့ကျွန်တော်တို့ညော်လင့်ခဲ့တယ်နော်ဆိုတော့ကျွန်တော်တို့ပဲညော်လင့်ချက်ကြီးတာလားဒါမှမဟုတ်ရင်ပဲလုပ်ရည်ကံရည်အပိုင်းမှာရောနားလည်မှုအပိုင်းမှာရောနိုင်ငံရေးစိတ်ဆန္ဒအပိုင်းမှာရောပြင်းပြမှုအားနည်းသွားတာလားတော့ကျွန်တော်တို့အကြည့်ကြမှာသို့သောကျွန်တော်တို့ထင်သလောက်တာသွားတယ်လို့ကျွန်တော်တို့မမြင်ခဲ့ရတော့အမှန်ပါပဲဒါကျွန်တော်တို့ဒါလိလာတဲ့သူတယောက်အနေနဲ့ကျွန်တော်ပြောတာပါဟုတ
်ကဲ့ဟိုအဲ့ဦးလမောင်ရှိနေတယ်တော့ဒီပုံမှာဟိုဘယ်လိုမျိုးသုံးသပ်ချင်တာပြီးခဲ့တဲ့ဒီကာလတွင်ကညီငယ်ရှိတဲ့ပုံမှာ
အဲခုနဟိုဆရာဖော့ကဘီဆွေးနွေးတဲ့အချက်တရားလဲအတော့ဟိုလေ့လာတဲ့လူတွေဘက်ကဟိုထုတ်ပြအတင်းနဲ့ချက်တွေလို့ကျွန်တော်လည်းယုံကြည်ပါတယ်။အဲ့တော့ပြီးခဲ့တဲ့ဒီ2016မှာတာဝန်ထွက်ယူပြီးတော့ဒီငြိမ်းချမ်းရေးဒီဆွေးနွေးမှုစတဲ့အခါမှာတော့ပထမတော့ကျွန်တော်တို့ဒီကျန်လုံးအကျိုးပြင်ဆင်ရေးကော်မတီဆိုတာနဲ့ဖွဲ့ပြီးကျွန်တော်တို့လုပ်ခဲ့တာတွေ့ရတယ်နော်။နောက်ပိုင်းမှာတော့ဒီ NC လမ်းကြောင်းအတိုင်းပဲတွားပြီးတော့ဒီကြောင်းကြီးငြိမ်းချမ်းညီလာခံ20ရာစုပြင်လုံအနေပြီးတော့နိုင်ငံရေးဆွေးနွေးမှုတွေနေပြီးတော့ဒီရလက်တွေထွက်အောင်လို့ကျွန်တော်ကြိုးစားခဲ့တာလည်းရှိတယ်။တော့အားသာချက်အားနည်းချက်တွေရှိတာလည်းအမှန်ပါပဲ။ဒါပေမဲ့ကျွန်တော်တို့ဒီ process ကိုပြန်ကြည့်တဲ့အခါမှာဒီကျွန်တော်တို့ဒီမှာပါဝင်တဲ့ပေါ့လေ key stakeholder တွေကြားထဲမှာဒီယုံကြည်မှုဒီဖောက်တဲ့လုပ်ငန်းစဉ်မှာတော့အခက်အခဲအထူးရှိခဲ့တာလည်းအမှန်ပါပဲ။အထူးသဖြင့်တော့ဒီ2018ဒီအောက်တိုဘာလမှာလုပ်တဲ့ဒီ 10+10 ဆိုတဲ့ဒီကောင်းဆောင်တွေဒီဘွေရဲ့နောက်ပိုင်းမှာတော့ပြစ်ဆိုမှုဖြစ်ခဲ့တယ်ဆိုတာလေဟုတ်တယ်အဲ့တော့ဒီ2019တစ်ဆင့်လုံးမှာဒါသဘောရင်းကြည့်အောင်လို့ကျွန်တော်လုပ်ခဲ့ရတာရှိတယ်အဲ့တော့2020 January လမှာတော့ဒီပြစ်ဆိုမှုတွေကပြန်ပြီးပြည်ရလို့ပြောရမှာပေါ့နော်စစ်တင်မြောက်ကျန်းရှင်စူးနေရနေပြီးတော့မှဒီလုပ်ငန်းရှင်တွေခြားပြလိုက်တယ်အစိုးရဘက်မှာလည်းဒီကိုးပါတဲ့ community ကိုဖွဲ့လာခဲ့တယ်နော်တန်သာဒီလက်မှတ်ထိုးထားတဲ့တန်သာလက်မှတ်ကိုင်ဘက်မှာလည်း14ဦးပါတဲ့ဆတ်တော့ပနဲ့ကိုးပါတယ်ပေါ့တကယ်ပြပေးလိုက်ပြီးတော့သူတို့တွေဆင်းနေမှုကတော့ဒီကုပြခဲ့တဲ့ဩဂတ်လမှာဒီနေ့ Expo Battery ဆိုတဲ့ဒီလုံးသဘောတူစာချုပ်အစ်တိုင်းသုံးတော့ရခဲ့တာ။ပြန်ချုပ်ပြောရင်တော့အသက်ကြီးအနေနဲ့တည်းရှိတာတော့အမှန်ပဲ။ဒါပေမဲ့အခုဒီအချိန်မှာတော့ဒီနေ့ Expo Battery ကပြတ်ထန်ပေးထားတော့ဗောနော်ဒါတစ်ဖက်ကသဘောတူထားတဲ့အတိုင်း ဆက်ဆောင်ရမယ်အခြေအနေတော့ကျွန်တော်တို့ရောက်လာရတော့အဲ့တော့အခုတော့ကျွန်တော်တို့မျှော်လင့်တာကတော့ပြီးခဲ့တဲ့ဒီ limit ခွဲလောက်တဲ့အသက်ကြီးအနေချက်တွေကိုပြန်ပြီးတော့တုံးသက်ပြီးတော့ပိုအကုန်မုန်းတန်သွားဖို့ပြင်ဆင်နေတဲ့အခြေအနေကအမှန်ပဲလို့ပြောနေတယ်ကွာဖြစ်ဆက်ဆင်းလို့
ဟုတ်ကဲ့ကျွန်တော်မြို့ပွင့်နေတဲ့ဒီပုံမှာဗမာတုံးသက်ချင်တာကရှိနေတာပြီးခဲ့တဲ့ဒီနေနေဖြစ်စဉ်ပုံမှာကျွန်တော
်ဟုတ်ကဲ့ပါရှင်ကျွန်မဒီ NCA ပေါ်အခြေခံပြီးတော့ဖြစ်တည်လာတဲ့ပုံစံတွေကိုဆွေးနွေးရင်တော့ကျမတို့က NCA လက်မှတ်ထိုးပြီးပါဝင်လာတာဖြစ်တဲ့အတွက်ဒီဟိုပါเนาะဒီဆရာဦးလက်မောင်ရွှေတို့နဲ့စဉ်းစားတဲ့ပုံစံလေးတွေကတိတ်တော့ပါမှာမဟုတ်ဘူးပေါ့အဲဒါပေမဲ့ကျမအနေနဲ့နည်းနည်းလေးပုံစံတစ်မျိုးနဲ့မြင်ကြည့်ပြီးတော့အဲဒီတိုင်းနာလည်းကိုင်ဖွဲ့စည်းတွေဘက်ကစဉ်းစားချက်တွေအနေနဲ့ပေါ့နော်ကျွန်မနည်းနည်းလေးဟိုပြောကြည့်ရရင်တော့ဒီပြီးခဲ့တဲ့9နှစ်ဆိုတော့ပြီးခဲ့တဲ့10နှစ်ပေါ့တမလဦးသိန်းစိန်လက်ထက်ကနေကျွန်မတို့ဒီ NCA ပေါ်ပေါက်ရေးချိုးဖောင်းခဲ့ကြတဲ့အဲကာလရှိတယ်2015အဲဒီဝင်းကျင်လောက်မှာကျွန်မတို့ NCA လက်မှတ်ရှစ်ဖွဲ့လက်မှတ်ရေးထိုးနိုင်ခဲ့တာရှိတယ်အဲဒါပေမဲ့အလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့ကိစ္စလေးတစ်ခုကတော့အာဏာချက်အကြီးတစ်ခုဖြစ်သွားခဲ့တယ်အဲ့ဒီနောက်ပိုင်းမှာအစိုးရအသစ်အဲပေါ်ပေါက်လာတယ်ပေါ့နော်2015အနေနောက်ပိုင်းမှာတော့အစိုးရအစ်စ်ပေါ်ပေါက်လာတဲ့အချိန်မှာဒီဟို NCA အဲမှာပါဝင်ခဲ့ခြင်းမရှိတဲ့ဂိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ညှော်လင့်ချက်အဲတွေဟိုအများကြီးရှိလာတယ်သူတို့အနေနဲ့ဒီလက်ရှိအစိုးရကိုထောက်ခံကြောင်းနေတီတီထုတ်ပြန်ခဲ့ပြီးတော့မှအဲဒီဟိုပေါ့နော်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတို့ပါဝင်လာခြင်းနဲ့ဆန္ဒတွေပြခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်လုံးကလည်းကျမတို့အနေနဲ့အဲအချိန်အနေနဲ့အခွင့်အလမ်းကိုတိတိချာချာမဆုတ်ကင်နိုင်ခဲ့လို့ထင်တယ်ပေါ့နော်ဒါပေမဲ့အဲ့အချိန်မှာကျမတို့အစိုးရကတော့အစိုးရအဖွဲ့အစ်စ်ဖြစ်နေတယ်လုပ်စရာတွေလည်းရမ်းများတယ်။နောက်ငင်းငယ်ရေးဖြစ်စဉ်နဲ့ပတ်သက်ရင်သူကအဲ့ဒီအချိန်မှာသူကစပြီးပါဝင်လာရတာဖြစ်တဲ့အတွက်သူ့မှာအခက်အခဲတွေလည်းအများကြီးရှိနိုင်တယ်။အဲ့ဒီအချိန်မှာသူကျမအနေနဲ့ကြည့်ရမယ်ဆိုရင်တော့ဒီ NCA မှာပါဝင်ဟိုပြီးတော့ဥဆောင်ဥရပြုပါလာတဲ့အချိန်မှာတောင်မှအစိုးရအနေနဲ့ကဟိုထိမ့်နေပြီးနေရတဲ့အခြေအနေတွေအများကြီးပဲဒီအခြေအနေမျိုးတွေနဲ့ပဲခက်သန်းလာခဲ့တာရှိတယ်။အဲ့ဒီလိုအနေအထားမျိုးမှာဟိုပေါ့နော်ဒီငယ်ငယ်ဖြစ်စဉ်ရဲ့ရလကောင်းတွေထွက်လာနိုင်အောင်လုပ်ဖို့ကလည်းတစ်ဖက်မှာကျမတို့တွေကတောက်လျှောက် NCA စာချုပ်ကိုကျိုးပန်းလာတဲ့အချိန်မှာတည်းကကျမတို့ပါဝင်လာတဲ့ဖွဲ့စည်းတွေကကျမတို့ပို့မှုပေါ့ကိုရက်ဒီချက်ကိုကိုဆုတ်တိုင်ခဲ့ပြီးတော့မှဒီစာချုပ်ကိုအဲအားလုံးလက်ခံနိုင်မဲ့စကလုံးတွေနဲ့ဟိုထည့်သွင်းရေးဆွဲပြီးတော့နှစ်စီကြာအနည်းနှစ်လောက်ဝန်းကျင်လောက်ဟိုအချိန်ယူပြီးတော့ရေးဆွဲခဲ့တာဖြစ်တယ်ဆိုတော့တစ်ဖက်မှာတမတော်ကလည်းဒီတောင်စုမပြုတ်ပွဲရေးအပါဝင်ဒုတာဝန်ရေးသုံးပါးကိုအဲသူ့ရဲ့ဟိုပါဘောနော်ရက်တီချက်တိုင်းကင်ထားတာဖြစ်တဲ့တိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းဒီမြူလာတန်းတွေနဲ့ကိုပိုင်ကြလန်းခွင့်ဆိုတာကိုဟိုကရက်တီချက်ကိုအဲ့ဒီရက်တီချက်ကိုဆုတ်ပိုင်ထားပြီးတော့ပါလာတာဖြစ်တယ်ဆိုတော့ရက်တီချက်အရာကတော့အလုံးကဒီနေ့ထိစပြီးတော့ပါလာကြရဒီနေ့ဒီအချိန်လေးမှာပဲပေါ့ကျွန်တော်ယုံကြည်မှုတွေရှေ့တက်လာမယ်ဆိုရင်တော့ကျမတို့အများကြီးဆက်ပြီးတော့ရှေ့ကိုဆွေးနွေးလို့ရမယ်ရလက်ကောင်းတွေထွက်လာမယ်ဆိုတော့လေဒါထဲမှာကျမတို့ဆွေးနွေးရဆက်သွားစီတဲ့ဒီတစ်ခုကြီးတော့တတ်မတော်နဲ့ဒီခွဲထွက်ခွဲမပြုဆိုတဲ့ကိစ္စတွေပေါ်လာတဲ့အချိန်မှာကျမတို့အဲဆွေးနွေးပွဲအချိန်ကာလအတော်တော်ကြာကြာရပ်တန့်သွားခဲ့တယ်အဲ့တော့နောက်ပိုင်းမှာကတော့အားလုံးပြန်လည်ညှိနှိုင်းကြပြီးတော့အဲ့ဒီအချိန်မှာတော့အဲဒီအစိုးရဘက်ကကိုယ်စားလှယ်တွေရဲ့ပါဝင်ပူးပေါင်းမှုပေါ့နော် initiate ယူမှုတွေလည်းဟိုပါဝင်ပါတယ်အားလုံးပြန်ကြိုးစားပြီးမှဒီ2020အလွန်ငင်းရည်ဖြစ်စဉ်ကိုတော့အားကောင်းအောင်ဆက်သွားမယ်ဆိုတော့ဒီနောက်ဆုံးကျမတို့ရရှိခဲ့တဲ့သဘောတူညီချက်တစ်ခုကိုတော့ကျမတို့ရခဲ့တယ်ပေါ့ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီ NCA ခြေခံတဲ့ငင်းရည်ဖြစ်စဉ်ကြီးကတော့ကျမတို့ဒီ2020အလွန်မှာအားကောင်းမောင်းတန်ဆက်သွားနိုင်မယ်ဆိုတော့မျောလင့်ချက်တရားတော့ရှိနေကြသေးပဲလို့ကျမအနေနဲ့ဘလောက်ပဲပြောချင်တယ်ဆို
တော့ဒီတတိယဘင်းကုန်းမှာတော့ကျွန်တော်ဒီလက်ရှိဒီရွေးကောက်ပွဲအလွန်ကာလကဲဒီငင်းရည်ခြေနေငင်းရည်ဖြစ်စဉ်ငင်းရည်လောက်အောင်ပြင်လို့လက်ရှိခြေနေမှာလည်းကျွန်တော်ဒီဒီအေနဲ့ဒီညီမတက်မလို့နဲ့ကြားရမှာလေဒီညီနိုင်ဆွေးနွေးမှုတွေလည်းလွတ်ဆောင်ရဲ့ဆိုတဲ့ချိန်လေးမျိုးတွေ့ရတယ်ပေါ့ဆိုပြီးသွားဆောင်တဲ့ချိန်လေးတွေ့ရဘူးဒီနေ့ပြီးတော့မှလည်းဒါဒီနိုင်ငံရေးစီဆွေးနွေးမှုလူပေါင်းပြည့်စုံ30ညီနိုင်ဆွေးနွေးပွဲတွေလုပ်နေတယ်ပေါ့ဆိုတော့ဒီလိုအခြေအနေမျိုးမှာဒီလိုငင်းငယ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုရလဒ်တွေထွက်လာနိုင်လို့ညွှန်းလို့ရမှာလက်ရှိကာလတင်းကငင်းငယ်ရေးလွတ်ဆောင်မှုငင်းငယ်ရေး process တွေမှာပြသလို့ရပါတော့အငယ်ကမှဖြစ်ဒီပေါ်မှာဆက်တော့ဆွေးနွေးပြီးတော့
အခုနကျွန်တော်တို့ဒီဆွေးနွေးခဲ့သလိုပဲဒီကျွန်တော်တို့ညီညာရေးညီလာခံဒီ21ရာစုဒီပင်လယ်ရဲ့စုထအစီအစဉ်မှာဒီနေ့ Echo Pad 3ပေါ့နော်သူရဲ့ကျွန်တော်တို့သဘောတူညီချက်အစိတ်ပိုင်းသုံးပါသွားပြတ်ထန်းပြီးတာလည်းရှိတယ်ဆိုတော့အဲ့တော့အခုကျွန်တော်တို့ဒီအခုတော့နော်ဒီနေ့ရောက်နေတဲ့ကာလပေါ့နော်ရုပ်ောက်ွယ်ပြီးတဲ့ကာလနေဆက်ပြီးရှောက်မယ်ဆိုရင်ကျွန်တော်တို့လုပ်ငန်းစဉ်သုံးခုကိုသူလုပ်ဖို့လိုတယ် တော့ဒီရင်းနေအကောပက်3ကိုကျွန်တော်အကောင့်ထဲပေါ်ရမှာလေရှိတယ်။ဒါတွေကတော့ပြတ်ထန်းပေးလိုက်ပြီ။ဒါတွေကိုကျွန်တော်ဆက်ပြီးတော့အကောင့်ထဲပေါ်မယ်။ဒုတိယကတော့နိုင်ငံရေးဒီအကောင့်ထဲပေါ်တဲ့မှာနိုင်ငံရေးသဘောတူညီချက်တွေကိုကျွန်တော်တို့ညှိနှိုင်းနိုင်ဖို့ပေါ့နော်။ဒါနှစ်ဖက်ဆွံ့ရပြီးတော့ညှိနှိုင်းနိုင်ဖို့ရလက်တွေကိုကျွန်တော်တို့ရောက်ဖို့လိုတယ်။တတိယကတော့လက်မှတ်မထိုးရသေးတဲ့ဒီတန်းသာလက်နက်ကန်တွေနဲ့ယုံကြည်မှုစောက်ပြီးတော့သူတို့ဒီညီငယ်လုံငန်းတွေထဲမှာပါလာဖို့ပေါ့။သူတို့ကတော့အစိုးရနဲ့တက်မလို့ပဲကတော့NC လည်းမရည်ထူတဲ့လုပ်ငန်းစဉ်မှာပါလာဖို့ဆိုရယ်ဒီလုပ်ငန်းစဉ်၃ခုကိုသူလုပ်ဖို့ကျွန်တော်ကြီးရတာပေါ့နော်အဲ့တော့ဒီ၅နှစ်တာကာလအတွင်းမှာဟိုရနိုင်မဲ့အနေအထားတော့ခုနကလုပ်ငန်းစဉ်၃ရက်ပေါ်မှာဒီပါဝင်တဲ့စိတ်ဟူတာတွေကဘယ်လောက်အဲသူတို့ဆောင်ရွက်နိုင်မလဲဆိုတဲ့ဟာတော့ဟိုကျွန်တော်တို့ရဲ့ဒီဆက်လက်ပေါ့နော်ဒါဒီခုံမှုတစ်ခုရှိတယ်အခုဒီရုပ်ပဲပြည်ရနဲ့အခုကိုဘက်ကရှိနေတော့မယ်ဒါပေမဲ့အစိုးရလွတ်တော်တတ်မတော်ကိုယ်စားလှယ်စုဖွဲ့ပေးထားတဲ့ဒီကဒီနေ့ပြည်တော်မှာပြီးခဲ့တဲ့ကျွန်တော်လေးရတာစနေဘက်တွေလုပ်တယ်ဒီမှာပြန်လဲသုံးသပ်မှုတွေရှိတယ်ပြန်လဲစုဖွဲ့ဖို့အတွက်အပြင်စင်တာတွေရှိတယ်ပြီးရင်ရှိကိုကျွန်တော်တို့ဒီခုနတော့ကယူနေအကောပက်တရီနဲ့အညီသွားနေမှုအတွက်ဒီ framework for political data လောက်အမှုပေါင်းပြင်စင်တာတွေလုပ်နေတာရှိတော့အခုကျွန်တော်အမြင်ကတော့ရလက်ကတော့ဟုတ်တယ်ကျွန်တော်တို့အားလုံးတို့အပြင်မှာခုနကတော့ပြောတဲ့အားနည်းချက်တွေအားသာချက်တွေကြည့်ပြီးတော့အခုတစ်ခေါက်ကတော့ပို့ပြီးတော့အရှိန်ဟုန်နဲ့ဆောင်ရွက်နိုင်တဲ့အနေအထားတော့ရှိတယ်။အဲ့လိုပဲအခုပဲနည်းနည်းများများတက်မတော်ဘက်ကလည်းအေးအေးနဲ့ပြောနေသလိုဒီမြောက်ပိုင်း၄ဘွဲ့နဲ့ဒီအစိုးရတို့တက်မတော်ဆွေးနွေးတဲ့ဆက်မှလည်းမူဝါဒတွေရှိပြီးသားဖြစ်တယ်နော်။အဲ့တော့လက်မှတ်မထိုးရသေးတဲ့အားလုံးနဲ့လည်းဆွေးနွေးဖို့ရတယ်ရှိတော့အခုတော့ဆက်သွယ်နေပါတယ်။အဲ့တော့ဟိုနံပါတ်၁ကျွန်တော်ပြန်ပြောလို့ရတာကတော့လုပ်ငန်းစဉ်ကတော့အစိုးရတက်မတော်တို့ဘက်ကတော့မြင်လာလိမ့်မယ်။ဒါဆိုရင်ကျွန်တော်တို့ရဲ့ဆွေးနွေးပတ်တွေဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်ပတ်တွေနိုင်ငံပါတီပတ်တွေမှာရောအဲဒူရောဆွေးနွေးဖြစ်ပြီးတော့ဆွေးနွေးနေတဲ့မှုတွေကိုဝင်းဝင်းပြောင်းလုပ်နိုင်မလားတစ်ခု။ဒီရတစ်ခုကတော့ခုနတော့ကဒီလုပ်ငန်းစဉ်တစ်ခုလုံးဆက်ဆော့ကြည့်ပြောလို့နော်။ဒီနားလည်ပြီးတော့အားလုံးကနေပြီးတော့ဟိုထောက်ခံဖို့နော်အဝိုင်းဝန်းပတ်မှုကိုပါလာဖို့ဆိုတဲ့အစ္စတစ်ခုလည်းကျွန်တော်လုပ်ဖို့တော့လိုတယ်။သူကတပြိုင်တည်းမှာကျွန်တော်တို့တွားမှညီငယ်တစ်ခုတော့မဟုတ်ဘူးနော်။တစ်ဖက်မှာလည်းဒါကိုနားလည်ယူကြည့်ဖို့ပြတ်တပြန်လည်းပြည်ရဲ့ချစ်စင်မှာလည်းအခြားလူတွေပါလာဖို့ဆိုတဲ့ဟာတွေကတစ်ခုနဲ့တစ်ခုကဟိုဆက်နွယ်ပြီးတော့အမိတဟဲပြုတ်နေတော့နော်။ကျွန်တော်တို့ပြီးခဲ့တဲ့ဒီစက်တန်းလုံးကအချို့အပိုင်းတွေကကျွန်တော်တို့မှဟန်ကျင်းညီအလုပ်နိုင်မှုနည်းနည်းဆက်ဆက်တာရှိတယ်။ဒါပေမဲ့ဒီနေရာမှာအခုစနေဘက်တွေမှာကျွန်တော်တွေ့တဲ့ဟုတ်ပြမှုတွေရတော့ကျွန်တော်တို့ကနိုင်ငံရေးသဘောတူညီချက်ကြီးလဲယူလို့ရဆန္ဒရှိတယ်တစ်ဖက်မှာနိုင်ငံရေးသဘောတူညီချက်နဲ့ဒီလူမျိုးရေးဆန္ဒပြန်လဲပေါင်းစည်းတဲ့အစီအစဉ်တွေကအချင်းချင်းညီညီသွားမယ်ဆိုတော့အိစာကကျွန်တော်တို့ပြီးခဲ့တဲ့2020ထဲမှာဆွေးနွေးခဲ့တာရှိအဲ့တော့လည်းကျွန်တော်တို့ကတကယ်ကိုဟိုအလုံးလက်ခံနိုင်တဲ့ရလက်ထုတ်ဖို့ဆွေးနွေးမှုတွေလည်းလိုပါတယ်ဒါတွေကတော့ကျွန်တော်တို့အနေနဲ့ရနိုင်မယ်လို့ကျွန်တော်လင်းချက်နဲ့ကျွန်တော်တို့ဟိုဆောက်ဆောင်နိုင်တဲ့ကိစ္စနဲ့ challenges တွေကတော့ဒါတိရှိတယ်လို့အကြောင်းအနေနဲ့တော့ဆွေးနွေးလို့
ဟုတ်ကဲ့ဟိုကျွန်မမီစုခွင့်အနေနဲ့ပေါ့လက်ရှိဒီငယ်ငယ်ရေးဒီဆွေးနွေးနေမှုတွေဒီလက်ရှိဒီရုပ်ောက်ပွဲလုံးကာလမှာဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဘာတွေမျှော်လင့်လို့ရမလဲဘယ်လိုရည်ရွယ်ဆက်လာနိုင်မလဲဒီစတာ
ကျွန်မတို့အနေနဲ့ကတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာ2020 EAO ပေါ့နော် NCA လက်မှတ်ရေးထိုးထားတဲ့ EAO ဆွေးဖွဲ့ရဲ့အဲစဉ်းစားချက်တွေကတော့2020အလွန်မှာနိုင်ငံရေးဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲတွေအားကောင်းဆက်သွားနိုင်ဖို့ပေါ့နော်အဲ့ဒီလိုဆက်သွားရမှာလဲဒီကောင်းမွန်တဲ့ရလဒ်တွေအဲဖြတ်ရှိဖို့ရလဒ်ကောင်းတွေရရှိဖို့ဆိုတဲ့အပေါ်မှာညှော်ရည်ပြီးတော့ကျမတို့ဒီနောက်ဆုံးလုပ်သွားတဲ့အဲပြည်တော်စုနိုင်ငံရေးညီလာခံမှာဒီသဘောတူစာချုပ်မှာရရှိလာတဲ့အချက်တွေပါအောင်တော့အထောက်ခဲ့ကြတာရှိတယ်အဲတိုးတော့လဲအဲ့ဒီမှာလဲဟိုအလုံးစိတ်တိုင်းကြပေါ့နော်လူကျင်တဲ့အချက်တွေအလုံးကိုသဘောတူညီချက်ရခဲ့တာမျိုးတော့မဟုတ်ပေမဲ့အလုံးဆက်လုပ်လို့ရနိုင်မဲ့2020အလွန်မှာနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားလို့ရနိုင်မဲ့အဲအခွင့်အလမ်းတွေတော့ဟိုပွင့်နေအောင်တော့ဟိုလုပ်ခဲ့နိုင်တယ်လို့ယုံကြည်မျှော်လင့်ကြတယ်။သို့တော့လည်းဒီအခြေအနေတွေကိုကြည့်မယ်ဆိုရင်လက်ရှိမှာဒီရွေးကောက်ပွဲပြီးတဲ့အချိန်မှာရွေးကောက်ပွဲရလဒ်တွေတရားဝင်အောင်မထွက်လာသေးတဲ့အချိန်မှာပဲတက်မတော်ဘက်ကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ရင်ဥဆောင်အဖွဲ့လိုဖွဲ့ပေးပြီးတော့မှမြန်မြန်ဆန်ဆန်နဲ့ဒါဒီကော်မတီကနေဥဆောင်ပြီးတော့ဆောင်ရွက်သွားမယ်လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးပြီးသားအဖွဲ့တွေနဲ့ရောဆွေးနွေးဖို့အတွက်ဖွဲ့စည်းထားတဲ့ဖွဲ့စည်းလိုက်တဲ့စသဖြင့်နေ ဖြစ်လာတယ်ပြောရင်ဆိုင်ကိစ္စတွေပေါ်လာတဲ့အခါမှာတော့အတခုခုများအကြောင်းလဲတော့မြန်မြန်ဆန်ဆန်များဖြစ်လာမလားလို့မျှော်လင့်မိတယ်ပေါ့နော်ဒီအခြေအနေဒီခွင့်လန်းကလည်းဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပေါ်လာတဲ့ငင်းငိုင်လန်းစားပေါ့နော်အခွင့်အလမ်းတစ်ခုဖြစ်အဲမတ်ယူပြီးတော့မှကျမတို့ဒီလက်ရှိအဲအစိုးရအနေနဲ့ပေါ့နော်ဒီအခြေအနေကိုမြန်မြန်ဆက်ဆံဖန်ဆုပ်နိုင်မလားလို့တော့ကျမတို့မျှော်လင့်ခဲ့တယ်ပေါ့တို့တော့ဒီခေတ်မှာရှိတဲ့အခြေအနေတွေကလည်းအဲအခုချိန်ထိကတော့မင်းများဖြစ်နေသေးတယ်ပေါ့နော်ဒီဇင်ဘာကုန်ထိဖြစ်ခရရဆဲထားတယ်ရေကောက်ပွဲပြန်ဆင်းနိုင်မှုအခြေအနေကလည်းအဲဟိုမျှော်လင့်နေတာကနေပြီးတော့အခုဆိုရင်တော့တစ်နှစ်တွင်းလုံးလို့မရဘူးဆိုတော့အခြေအနေတွေဖြစ်လာတဲ့အခါမှာပြောဆိုလာတဲ့အခါမှာတော့အဲဗာလီတန်ဖြစ်မလဲလို့ကျမတို့ဟိုစိတ်ပူလာရတယ်တွေးတောလာရတာရှိတယ်ပေါ့နော်။တိုင်းပြည်မှာတော့ငြိမ်းချမ်းရေးပြဿနာတစ်ခုပဲဟိုလောက်ရှားရှိတာတော့မဟုတ်ဘူး။တိုးတော့လေလက်လက်ကင်ပဏိပခါတွေရက်စဲဖို့ကတော့အဓိကကြတယ်။ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့ရဲ့ပထမစူးစမ်းပြီးလုပ်ငန်းစဉ်အဖြစ်အောင်ရှိနေတဲ့ပေါ့နော်။တိုးတော့ဒီအခြေအနေတွေကလည်းအချိန်တိုင်းမှာဟိုအခွင့်အလမ်းတွေပေါ်နေတာမဟုတ်ဘူး။အခွင့်အလမ်းတွေကဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နေရတဲ့ကာလတွေမှာလွယ်မယောင်နဲ့ခက်နေတာတွေတိမ်မယောင်နဲ့နှက်နေတဲ့အခြေအနေတွေအများကြီးရှိနေတော့ပေါ်လာတဲ့အခွင့်အရေးတွေကိုစူးစမ်းတိုင်းကိုဖန်ဆွဲဖန်ယူဆွဲကြံနိုင်ပြီးတော့လှုပ်ဆောင်နိုင်ဖို့တော့လိုမယ်လို့ကျမတို့အနေနဲ့မြင်တယ်ပေါ့နော်။ဆိုတော့အခုအချိန်မှာဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကလည်းလက်ရှိအစိုးရကနေပြီးတော့ပေါ့နော်သမ္မတရုံးကနေသို့ပေါ်ပြောတာဖြစ်ပေမဲ့လက်ရှိကနိုင်ရတဲ့ NLD ပါတီအနေနဲ့ဒါနဲ့ပတ်သက်ပြီးတိတိကျကျပြောဆိုလာတာလေကျမတို့ဟိုမကြားသိရတာတွေရှိတယ်။ဆိုတော့ကျမအနေနဲ့ဆိုလိုချင်တာကဒီလိုအမျိုးသားညီညွတ်ရေးအစိုးရလိုမျိုးအဲဟိုပါပေါ့နော်တိုင်းရင်းသားတွေလိုလားနေတဲ့ဟိုပုံစံနဲ့ပုံဖော်ပေးနိုင်မယ်ဆိုရင်ဒီနေ့အတိုင်းသားအားစုတွေအားလုံးကိုနန်းတူရည်တူဟိုလေးလေးစားစားနဲ့ဖိတ်ခေါ်ဆွေးနွေးပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရလိုပုံစံမျိုးတစ်ခုပုံဖော်နိုင်ခဲ့မယ်ဆိုတော့ဖက်မှာငြိမ်းချမ်းရေးဖြစ်စုံလာပြီးတော့သုံးအားပေးနိုင်တဲ့အခြေအနေကောင်းတွေပေါ်ထွက်လာနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကိုဒီမှအနေနဲ့ကတော့ဒီလက်ရှိအနိုင်ရပါတီကိုမြန်မြန်ဆန်ဆန်ဟိုလောက်ကန်ဆောင်ရွက်စီစဉ်နဲ့ဆန္ဒတော့ရှိပါလိမ့်ရှင်
โอเคเดี๋ยวสักครู่นี้ละดูเจอกันเลย30นาทีก่อนดีขึ้นเลยป่ะโอเคฉันว่าดีมัมมี่สุปွင့်ပြောတော့ရဲ့နောက်ဆုံးအချက်ပုံမှာလည်းအခြေခံပြီးကျွန်တော်ပြောချင်ပါတယ်အဲ့ဒါကတော့အခုလက်ရှိဥစားပဲဗျာဒီအစိုးရပြန်ဖြစ်လာမဲ့နိုင်ငံနိုင်ငံရေးပါတီအနေနဲ့ပေါ့ဒီရွေးကောက်ပွဲပြီးတော့ဒီရွေးကောက်ပွဲရလဒ်ကိုကြည့်လိုက်မယ်ဆိုရင်တို့က political capital ရသွားတာပေါ့ဗျာနိုင်ငံရေးအရင်းအမြစ်ကောင်းကြီးကြီးတစ်ခုရသွားတာပေါ့ဆိုတော့ရသွားတဲ့အခါမှာတကယ်တမ်းကျတော့လုပ်ဖို့အတွက်တာဝန်ဝတ္တရားနဲ့သူ့ရဲ့ responsibility ကလည်းပကုံးပေါ်မှာပို့ပြီးတော့ကြည့်လေးလာတဲ့သဘောတော့ရှိတာပေါ့ဆိုတော့ကျွန်တော်တို့မျှော်လင့်တာကတော့ဒီအခုရွေးကောက်ပွဲအလွန်ကာလမှာခုနပြောသလိုဟိုငင်းချင်းရေးဆိုတာကဆွေးနွေးလို့ရမှရလတ်ကိုမှအကောင့်တဲ့ဖော်မယ်အကောင့်တဲ့ဖော်မယ်မရသေးခင်တော့တို့ဘာမှမပေးချင်ဘူးဘာမှမလုပ်ချင်ဘူးဆိုတာလည်းမဖြစ်တဲ့ဘူးလေဆိုတော့အခုကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ငင်းချင်းရေးအတွက်ဒါတိုင်းကတန်းလူညီမျှမှုလို့ဒါဖယ်ရိုစမစ်တီထောင်ဖို့လို့ပေါ့ဆိုတာလည်းကျွန်တော်တို့ကသိပြီးသားဖြစ်နေတယ်ကျွန်တော်တို့ဒါလည်းသဘောတူညီတာ in principle ပေါ့ဗျာမူအားဖြင့်ကျွန်တော်တို့သဘောတူနာပြည်သားဖြစ်တဲ့အတွက်ကြောင့်မို့အစိုးရတရက်အနေနဲ့ဒီ political capital နိုင်ငံရေးအရင်းအမြစ်ရှိနေတဲ့အချိန်မှာကျွန်တော်တို့ကဒါတွေကိုကျွန်တော်တကယ်ပုံမှန်နေနေတင်ပြပြီးတော့ဘယ်လောက်အထိတော့ဘာတွေလုပ်ပြီးနိုင်လဲဘယ်လိုချင်းကပ်ပုံချင်းကပ်မှုတွေသွားကျင်တယ်ဆိုတဲ့ပုံစံမျိုးတွေကိုပုံမှန်နေနေပြောလာတယ်ဆိုတော့ကျွန်တော်ထင်တယ်ပို့ပြီးတော့ရောင်းချီတန်းတာပုံမြန်လာနေပြန်မြန်လာနေနိုင်တာပေါ့နော်ဒါစေတနာကိုပြအောင်ပါကျွန်တော်ဆိုလိုချင်တာပါဗျာအစိုးရဖွဲ့စည်းတဲ့အခါမှာပဲဖြစ်ဖြစ်ဒီလေဝင်ကြီးချုပ်တွေခတ်တဲ့အခါမှာပဲဖြစ်ဖြစ်ဒါလုတ်ပိုင်ငွေရှိတဲ့အတော်အတွင်းမှာငင်းချင်းရောင်နေတန်းအောင်ဆိုတာလုတ်ပြီးလို့ရတဲ့အနေအထားမျိုးမှာရှိတယ်။ဒါကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်။နောက်တစ်ပိုင်းကတော့ကျွန်တော်နှစ်ခုရှိတယ်။အဲ့ဒါကတော့ဘာလဲဆိုတော့ဒီကျွန်တော်တို့အခုရှိတဲ့ NCA process ကနေတော့ရလက်ကနေပြီးတော့ကျွန်တော်ဆက်သွားနေတဲ့ငင်းကြီး process က NCA ကကျွန်တော်တို့ကိုကောင်းတာနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းတစ်ခုကိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ကောင်းတဲ့ဘက်ကနေကြည့်လို့ရှိရင်အဲ့လိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ NCA မှာလည်းကျွန်တော်တို့က NCA ရဲ့ social ရလက်အမွေကိုကျွန်တော်ကပယ်လာရတာဖြစ်တယ်အဲ့ဒါကဘာဖြစ်လဲဆိုတော့ကျွန်တော်တို့ NC4 တို့ကကျွန်တော်တို့က nationwide ဆိုတာမဖြစ်ခဲ့ဘူးမဖြစ်ခဲ့ရတဲ့အကြောင်းရင်းကအဲ့လိုမျိုးအဖွဲ့ဟိုးအဖွဲ့ဒီတစ်ဖွဲ့ကျွန်တော်တို့ခြံထားခဲ့ရတဲ့အတွက်ကြောင့်မလို့တချို့အင်အားကြီးတဲ့အဖွဲ့အစည်းတွေရောဒီ AA ကဲဆိုအဖွဲ့အစည်းရောတအောင်ပလောင်ကဲဆိုဒီ PNL တို့ကဲဆိုအဖွဲ့အစည်းရောမထိုးခဲ့ရတဲ့အတွက်ကြောင့်မလို့မပြည့်မစုံတဲ့ CISA nationwide CISA agreement ဖြစ်တယ်ဆိုတော့အဲ့ဒီဟာကိုတော့ကျွန်တော်ကပြင်ဖို့လိုအပ်တယ်နော်ပုံပါဝင်လာအောင်ပေါ့ဒါတစ်ချိန်လုံးကကျွန်တော်တို့တော့မထိုးခဲ့ program မပေးခဲ့တော့ဒါကမထိုးခဲ့ရတဲ့စိတ်ပိုင်းတွေရှိတာပေါ့ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုပြင်ဖို့တော့လိုတယ်အဲ့လိုပါဝင်လာမှုရှိလာဖို့လည်းကျွန်တော်တို့ကအရင်အရေးကြီးတယ်ပေါ့ဆိုတော့အဲ့ဒီတစ်ခုကိုကျွန်တော်တို့ဒီအခုတက်လာတဲ့အစိုးရအနေနဲ့ရောဘယ်လိုချင်းကပ်မလဲဆိုတာကိုကျွန်တော်တို့ကကြည့်ရမယ်ဆိုတော့အဲ့ဒီအပေါ်မှာအဲ့ဒါကိုမကျော်လွှားနိုင်ဘဲနဲ့အားလုံးပါဝင်မှုဆိုတဲ့အစိတ်ကိုမကျော်လွှားနိုင်ဘဲနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲအစိတ်ကိုရှေ့ကိုတအားသွားလိုက်ပြီးတော့နောက်ကခြံထားလို့ရှိရင်အဲ့ဒီခြံထားတဲ့အဖွဲ့နဲ့ရှေ့ဆက်သွားနေတဲ့အဖွဲ့နဲ့ဂျားထဲမှာပွာဟမှုကြီးလာလေကျွန်တော်တို့အနာဂတ်မှာဖတ်ရှင်းရမယ်သာပြက်တနာကိုကြီးလာတယ်လို့ကျွန်တော်တို့ကမြင်တာပေါ့နော်ကျွန်တော်တို့ကတိလိုက်လာတယ်နေနဲ့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မျှော်လင့်တာကတော့
ဒီအခု political capital ရလာတဲ့အစိုးရအစားပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရနဲ့တက်မတော်နဲ့ပို့ပြီးတော့တတန်နေဖြစ်ဖို့ပြည်သက်မတော်ရဲ့မူ6ချက်နဲ့ဒီဘက်ကသွားနေတဲ့အစိုးရရဲ့ဟိုစားဖွဲ့စည်းအုပ်ချုပ်ပုံဖြေကဥပဒေပြင်တဲ့ကိစ္စနဲ့တက်ကပြင်ဆင်နေလားသွားမပြင်ချင်ဘူးလားဆိုတော့ဒီဟာတွေကကျတော့ကျွန်တော်တို့ဘက်ကတိုင်းရင်းသားလက်နက်ဖွဲ့စည်းအနေနဲ့ရတယ်ဘယ်ဟာကိုယူပြီးတော့ညှိရမယ်ဆိုတဲ့စိတ်ပိုင်းတွေကကြည့်ရတာကျွန်တော်တို့ဘေးနားလူအနေနဲ့ဆိုတော့တော်တော်လေးခက်တယ်ပေါ့ဗျာဆိုတော့ကျွန်တော်တို့တက်တာကတော့ဒီလာမယ့်အပိုင်းမှာတက်မလို့နဲ့အစိုးရနဲ့ဟလာပြည်သူ့ရွေးချယ်တင်မြှောက်တဲ့ပါတီဆိုဒီအစိုးရနဲ့လည်းပို့ပြီးတော့နည်းနည်းအတန်ကြီးညီမျှလာမယ်အချင်းချင်းနဲ့သူတို့ညှိလို့ရမယ်ဆိုလို့ရှိရင်တော့တစ်ဖက်ကတိုင်းလာနဲ့ကန်ဖွဲ့စည်းရင်ညှိနိုင်တဲ့ခါမှာလည်းဖြစ်နိုင်ကြီးပိုအားကောင်းမယ်လို့ကျွန်တော်မျှော်လင့်တာပေါ့ဒါကတော့ကျွန်တော်တို့လိလာသူတွေနဲ့မျှော်လင့်တဲ့အပိုင်းပါ2020ရွေးကောက်ပွဲအလုံးပေါ့
ဒီငင်းငယ်စစ်စစ်တစ်ခုလုံးမှာဒီငင်းငယ်ဆွေးနွေးမှုတွေငင်းငယ်လုပ်ဆောင်မှုတွေကသူရတဲ့နိုင်ငံရေးခေါင်းဆောင်တွေနောက်တစ်ခါဒီလက်နက်အင်အားစုတွေနောက်ဒီတက်မလို့ဒီလိုအင်အားစုတွေကြားထဲမှာပဲဆွေးနွေးမှုတွေရှိတယ်ပေါ့ငင်းငယ်စစ်စစ်ကသမားဒီစစ်ကြောင်ခံစားခဲ့ရတဲ့ပြည်သူတွေရဲ့ခံစားမှုတွေရှိတယ်။နောက်နိုင်ငံရေးစနစ်ကခံစားခဲ့ရတဲ့ပြည်သူတွေဒီလိုထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ခံခံတာကိုတိုက်တွန်းဆမှုနည်းရဆိုတဲ့ဒီလိုပဲပြောဆိုမှုတွေရှိပါတယ်။ဆိုတော့လာမယ့်ဒီကာလတွေဒီရွေးကောက်ပွဲလို့ဒီအစိုးရတက်လာပြီးတဲ့အချိန်နောက်ပိုင်းမှာဖြစ်လာနိုင်တဲ့ဒီငင်းငယ်ရေးဆွေးနွေးမှုတွေမှာဒီလိုထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ခံခံတာကိုထည့်သွင်းလုပ်ဆောင်ဖို့ကြားလာရှိနေတယ်လုပ်ဆောင်နေတယ်ဒီစတာတော့ဒါအောင်လဲနောက်ဆုံးဆွေးနွေးပေးနေချင်ပါတယ်။ကျွန်တော်တို့ငွေဥလမောင်းစီပဲစတာဆွေးနွေးပေးပါအောင်
ဟုတ်ပါတယ်ဒါလည်းကျွန်တော်တို့ခက်တွင်းပြီးတော့စဉ်းစားတဲ့နေကိစ္စပေါ့နော်ခုနဆရာဖောက်ကူကြီးပြောလို့ကျွန်တော်တို့ကတချို့ကိစ္စတွေကကျွန်တော်တို့လွတ်ချင်တဲ့ဆန္ဒနဲ့ဖြေရောက်နေပြီးတော့လွတ်ဖို့ကြံတာတွေလည်းဖြစ်နေတာပေါ့အခုတော့ဟိုဒီကိစ္စတွေလည်းခက်တွင်းစဉ်းစားပြီးတော့အခုလာမယ့်ဆောင်ရွက်မှုတွေမှာတော့ဟိုပါလာမှာတည်ကြတယ်လို့တော့ကျွန်တော်အနေနဲ့တော့ဆွေးနွေးပြရမှာဟုတ်ကဲ့ကျွန်တော်မိသ
ူကဆက်လာဆွေးနွေးပြပါဦးကော
ဟုတ်ကဲ့ဟိုကျမတို့အနေနဲ့ဆိုရင်တော့တောက်လျှောက်ပေါ့နော်ဒီပြည်တွင်းစစ်ပေါ့စစ်လက်နက်ကိုင်ပဏိပသအနည်း80ကာလမှာဒီဟိုထိခိုက်နေလာခဲ့ရသူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ဒီစစ်ပွဲတွေနဲ့ပတ်သက်ရင်ဒါဆုံးဖြတ်တဲ့နေရာမှာအမျိုးသမီးတွေမပါပေမဲ့ထိခိုက်မှုခံစားရတဲ့အများဆုံးကတော့အမျိုးသမီးနဲ့ကလေးတွေဖြစ်တယ်ဆိုတာကျမတို့အများပြောတယ်ဒီလိုထိခိုက်နေတဲ့သူတွေရဲ့ဘဝတွေတရားမျှတမှုရရှိစေဖို့ကျမတို့တစုံတရာပြုလုပ်ပေးနိုင်တဲ့အချင်းချင်းတစ်ခုတော့လိုတယ်ဒီ2000ဆန်က NCA လက်မှတ်မရေးထိုးခင်ပေါ့ရေးထိုးပြီးတဲ့အချိန်မှာလည်းကျမတို့ EA ဟိုအဲအဲလက်မှတ်ကိုင်ဆိုက်စေမှာကျမတို့ကဒီအတွင်းကုပြောင်းရေးကာလတရားမျှတမှုတို့ဘာလို့ထည့်နိုင်အောင်တော့ကြိုးစားခဲ့တယ်။သို့တော်လည်းနှစ်ဖက်ယုံကြည်မှုကတိတ်နေနေတဲ့အချိန်မှာအချို့ခေါင်းစဉ်တွေကကျမတို့ထည့်လို့မရဘူးပေါ့နော်အဲ့လိုအနေအထားမျိုးတွေဖြစ်တဲ့ဒါပေမဲ့ဒါဟာမော်လင်းမှုတွေကျမတို့ထည့်ပြင်စဉ်းစားရမယ်အကြောင်းအရာကြီးတစ်ခုဖြစ်တယ်။တကယ်ငြိမ်းချမ်းရေးကိုတွန်းအားပေးနိုင်တဲ့အကြောင်းအရာလည်းဖြစ်တယ်။ဒီခေါင်းစဉ်တွေကိုထည့်ပြင်ဆွေးနွေးနိုင်တဲ့အခြေအနေမျိုးကိုလည်းကျမတို့ဆက်ပြီးတော့သူသားဖြန်ပြီးတော့มาဖြစ်တယ်ဆိုတော့တော့ကျမတို့စိတ်ကြမှာဆွဆွဲနေနေရှိပါတယ်လို့ပဲကျမပြောချင်ပါတယ်ရှင
်ဟုတ်ကဲ့ဆရာဒီနောက်ဆုံးမိတ်လေးဆွေးနွေးပေးပါဦးခင
်ဗျဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲမျှော်လင့်ပါတယ်ခင်ဗျဘာလို့ဆိုငြိမ်းချမ်းရေးမရှိခြင်းရဲ့ရလက်ကိုငြိမ်းချမ်းရေးမရှိခြင်းရဲ့အပြီးအခွင့်ကိုခံစားနေရတဲ့ဒီလိုပြည်သူလူထုတွေဟလာရွှေ့ပြောင်းရတယ်ဟိုစားဒုက္ခရောက်နေကြရတဲ့သူတွေရဲ့အတန်ကိုလည်းကျွန်တော်တို့ထက်သွင်းစဉ်းစားသင့်တယ်လို့သူတို့ရဲ့အတွက်ပေါ့နော်သူတို့အတွက်တရားမျှတမှုဆိုတော့လေဒီငြိမ်းချမ်းရေး process ကကျွန်တော်တကယ်စဉ်းစားတက်နေလို့ကျွန်တော်ထင်တယ်။ဒါ negotiate လုပ်တဲ့အခါမှာ compromise ကျွန်တော်တို့ပုံစံပေါ့တချို့ common ground တွေကျွန်တော်တို့ရှာတဲ့အခါမှာလေကျွန်တော်တို့ကြည့်ပဲကျွန်တော်တို့စိတ်တည့်ကြည့်ပဲလုပ်တာမျိုးမဟုတ်ဘဲနဲ့ဒါဒီလိုပုံစံဆိုးကျိုးအမွေတွေကိုပြည်တွင်းဆိုးကျိုးအမွေတွေကိုခံစားနေရတဲ့ပြည်သူလူထုတွေရဲ့အတန်နဲ့သူတို့အတွက်တရားမျှတမှုကိုရှေ့တန်းတင်ပြီးတော့ကျွန်တော်တို့ဆွေးနွေးနိုင်မှသာလျှင်ဒီ process ကလည်းပဲတရားမျှတတဲ့ငြိမ်းချမ်းရေး process ဖြစ်မယ်လို့ပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တို့စနစ်ပွဲဆိုင်ရာနဲ့ပြည်သွားတော့ဒီမှာပဲကျွန်မဖြစ်ပါရဲ့အဲ့တော့ပေါင်ဝင်စနစ်ပွဲတိုင်းအငယ်ဦးလာမောင်ရှိကျဆော့ကပီဆမ်မမီစုပွေးနဲ့အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ဆောင်းလင်းနေဝေးတဲ့ဒီနှစ်တက်ကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တူးသချင်းတွေနဲ့ဖြောပြပေးနေပါတယ်ဒါကြောင့်မလို့ဒီနေ့တော့လင်းရာရသဒိုင်းမွန်တို့တည်ဆူတဲ့ဒီစမှာအလွမ်းဆူရဲ့သချင်းနဲ့ဖြောပြပေးကြပါလေနားဆင်ကြည့်ပါခင်ဗျာ
I'm gonna cook my own electric 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 တို့ရင်လည်းမိမိဘာမဲ့မကြလို့ကြောက်နေတာပဲဝေးကောင်းတဲ့ညက်ကြတဲ့ကြောက်ဘူးကစားတော့တာဝန်ရှိတယ်နော်ငါဖြစ်ဖြစ်ပဲနော်ဒီညက်ကြီးဖတ်ပါတော့ချင်းဖတ်ပြတာညက်ကြီးတွေစိတ်ချအတဲပေါ်နေတာဒီစင်ပါမှာစားတယ်ဒီစင်ပါမှာစုံတယ်ကစီပါတာခွဲနေကြတယ်ကျန်နေလာပါတယ်ဆိုလိုက်တာတဲ့
ဒီနေ့တော့ဒီဘက်ကကနော်တွေကိုနားဆင်ကြရပြီးတော့နောက်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုပြောပြပါမယ်။ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးပေါင်းထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်မှာအသုံးပြုဖို့အတွက်အစားအစာနဲ့စီးပွားကုကဲရေးဌာန FDA ကအောက်တာနေ့နောက်ပိုင်းမှာအတည်ပြုပေးလိုက်ပါပြီ။ဒီဆေးကို24နာရီအတွင်းထိုးပေးမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေအားလုံးကိုအခမဲ့ထိုးပေးမယ်လို့သမ္မတ Trump ကပြောပေမဲ့တာဝန်ရှိသူတွေကတော့အားလုံးကိုထိုးပေးဖို့လာတော့ကြအောင်မယ်လို့ပြောထားပါတယ်။ဒီကောက်ဆေးကိုအမေရိကန်ကအတည်ပြုတဲ့ဒီအထက်မှာပဲမက္ကဆီကိုနိုင်ငံကလည်းသူတို့စီမံထိုးပေးဖို့အတည်ပြုလိုက်တာကြောင့်အခုဆိုရင်ဒီကောက်ဆေးကိုအတည်ပြုထားတဲ့နိုင်ငံ6နိုင်ငံရှိသွားပြီဖြစ်ပါတယ်။ဒီမတိုင်ခင်အတည်ပြုထားတာကတော့ဗြိတိန်၊ကနေဒါ၊ဘာရိန်းနဲ့ဆော်ဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။ဒိုင်ယနာပါတီတွေနဲ့ဆွေးနွေးဖို့အတွက်အန်ဒီပါတီကခေါင်းဆောင်သုံးဦးဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နိုင်ခင်ထွေးမြင့်နဲ့ဦးအင်ထုံးခန်းနော်ဆန်တို့ကိုရွေးချယ်လိုက်တဲ့အကြောင်းပါတီပြောခွင့်ရဒေါက်တာမျိုးညွန်းကဒီကနေ့ပြောပါတယ်။ဒီသုံးဦးကဥဆောင်ပြီးတော့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးနွေးပွဲတွေကိုအမြန်ဆုံးစတင်လုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။ရခိုင်ပြည်နယ်အင်းနင်ကျေးရွာမှာအစုအဝေးနဲ့တက်တက်ခံရတဲ့အထက်မှာပါသွားတဲ့အမျိုးသားတဦးရဲ့ဇနီးဖြစ်သူကသူ့ခင်မှုတည်ဆုံမှုအတွဲနှစ်နာချီအမေရိကန်ဒေါ်လာ2000ပေးဖို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်မှာစာသားပေးနေကတင်ပြတောင်းခံလိုက်ပါတယ်။ခင်မှုနဲ့ရှိုးကက်ဦးလာတည်ဆုံရမှုအတွဲဇနီးဖြစ်သူစီတာရာဘီဂုံးကတောင်းခံတာဖြစ်ကြောင်းသူ့အတွက်ကြိုးဆောင်ပေးနေတဲ့ဂျနီဘာအခြေဆိုင် Legal Action Worldwide ပရိုက်ဒါဥပဒေကျိုးဆောင်အဖွဲ့နဲ့အမေရိကန်အခြေစိုက် McDonald Will and Emery နိုင်ငံတကာဥပဒေကျိုးဆောင်ကုမ္ပဏီတို့ကပြောပါတယ်။ဒါအပြင်ရခိုင်ပြည်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးမျက်နှာကြီးတောင်းခံတဲ့ပထမဆုံးဖြစ်ရပ်ဖြစ်တယ်လို့ Legal Action Worldwide အဖွဲ့ကပြောပါတယ်ခင်ဗျာ။ဆင်းရဲညောက်တဲ့ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒုဗဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။အိန္ဒိယဝေကွာပြီးကျမ်းမာကြိုဆင်ကြပါစေ။ကျွန်တော်တို့ကြိုတင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.